Welcome to the Voice of America in Burmese.
Mingalam and I came out here. Washington and Nero view American Tangani. Natalna said Jungla Seko yet. Doubtanim and I came season ago. Nemo Sanodim and a Chongaigani Kunanaiti. Linometer Nasselli Lees and Engazette. Linometer Tia Goose Rugani. Told him Benny Babby.ကျမခင်ရတပ်ပါဒီမနေ့ကင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ကမ္ဘာတလွှာကူးစက်ပြန့်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ကာယောဂါကုသဆင်းနဲ့ကာကွယ်ဆေးတွေထုတ်နိုင်အောင်သုတေသနလှုပ်ဆောင်မှုတွေဟာလင်းလင်းမြန်မြန်တိုးတက်လာနေတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါရတယ်။ကမ္ဘာတလွှာဒီယောဂါအကူးစက်ခံရသူကခြေသပြင်းနေမှာ၈သန်းကျော်ရှိနေပြီးသေဆုံးရသူကသန်းတဝက်နီးပါးရှိနေပြီဖြစ်တဲ့အတွက်ဒီယောဂါအတွက်ဆေးကိုအားလုံးကအမြန်ရကျင်နေကြတာဖြစ်ပါတယ်။တိုးတက်မှုအလားအလာကောင်းတဲ့ကာဝယ်ဆေးအနည်းဆုံးအမျိုးပေါင်း200လောက်ရှိပြီးအဲ့ဒီထဲက10ခုလောက်ကိုအခုလူသားတွေနဲ့ဆန်းသက်နေကြောင်းနဲ့3မျိုးကတော့လားမဲ့သတင်းပတ်အနည်းငယ်အတွင်းမှာပဲဆေးကန်းတွေမှာဆန်းသက်တဲ့အဆင့်3ကိုရောက်တော့မယ်လို့ WHO သုတေသနပညာရှင်တွေရဲ့အကြီးအကဲဆိုယူမော်ယာဆွမ်မီနတန်က VOA ကိုပြောပါတယ်
So we're entering a new phase now of vaccine trials, the phase 3 trials, which are the ones that...
ကာဝယ်ဆေးစမ်းသပ်မှုတွေကအခုဆိုအဆင့်တစ်ထဲကိုဝင်နေပါပြီ။အဆင့်3စမ်းသပ်မှုဆိုတာကဒီကာဝယ်ဆေးဟာထိရောက်မှုနဲ့စိတ်ချရမှုရှိမရှိသက်သေပြန့်နိုင်မယ့်အဆင့်ပါလို့ပြောထားတာပါ။ဒါအပြင်ကာဝယ်ဆေးထုတ်တဲ့အလုပ်ဟာရှုပ်ထွေးပြီးမရေရာမှုတွေကလည်းအများပြားရှိတတ်ပေမဲ့အဆင့်ပြင်းမယ်လို့သူမျှော်လင့်ကြောင်းလည်းပြောပါတယ်။တကယ်လို့ကံကောင်းရင်ဒီနှစ်မကုန်ခင်မှာပဲဆေးတစ်ခုဓာတ်မှမဟုတ်နှစ်ခုလောက်ရလာနိုင်တယ်လို့လည်းခန့်မှန်းပါတယ်။အမေရိကန်နိုင်ငံရဲ့နိုဝင်ဘာရွေးကောက်ပွဲမတိုင်ခင်ပြည်သူတွေစိတ်ဝမ်းကွဲစေမဲ့ဝါရဖြစ်မှုအစိပ်ပိုင်းတစ်ခုအနေနဲ့အမေရိကန်နိုင်ငံတွင်းကရဲတပ်ဖွဲ့ပြဿနာတွေကိုဥတီအသုံးချဖို့ရုရှားဘက်ကပြင်းပြင်းထန်ထန်လှုပ်ဆောင်နေပုံရပါတယ်။ African American အမျိုးသား George Floyd ရဲဖမ်းထားစဉ်တေဆုံးခဲ့ရမှုနဲ့အမေရိကန်ကကန့်ကွက်ဆန္ဒပြမှုတွေကိုရုရှားအစိုးရထောက်ပံ့ပေးထားတဲ့သတင်းဌာနတွေဖြစ်တဲ့ RT နဲ့ Sputnik တို့ကသတင်းပတ်နဲ့ချီးပြီးအများပြားဦးစားပေးထုတ်နိုင်ကြတာပါအခုချိန်မှာအထူးသဖြင့်အင်္ဂလိပ်ဘာသာနဲ့တင်ပြတဲ့ RT သတင်းဌာနကအမေရိကန်အရေးအရှိတွေနဲ့တမိတ်ကအရေးအရှိတွေကိုဆက်သွယ်မေးမြန်းပြီးတင်ပြပေးနေတာတွေဟာအမေရိကန်နိုင်ငံတွင်တင်းမာမှုတွေဖြစ်လာအောင်ကြိုးစားတဲ့အနေအထားဖြစ်နေတယ်လို့အမေရိကန်အရေးအရှိတွေနဲ့လွှတ်တော်အမတ်တွေကပြောပါတယ် RT နဲ့ Sputnik တို့လိုရုရှားဆိုအထောက်ပံ့ပေးထားတာနဲ့ရုရှားအစိုးရရဲ့ညွှန်ကြားမှုအောက်ကသတင်းဌာနတွေရဲ့လှုပ်ဆောင်မှုတွေအတွက်အမေရိကန်တွေကတန်ပြန်ရှိနေကြစေပဲလို့အထက်လွှတ်တော်ထောက်လှမ်းရေးကော်မတီယာယီဥက္ကဋ္ဌမာကိုရူဘီယိုက VOA ကိုပြောပါတယ်။ဒါကာလို့ခေါ်တဲ့အမေရိကန်နိုင်ငံကိုကလေးဘွားတွေကမိဘတွေနဲ့အတူတရားမဝင်ရောက်လာတဲ့ကလေးငယ်တွေအတွက်အကာအကွယ်ပေးထားတဲ့အစီအစဉ်ကိုလက်ခံကြောင်းအမေရိကန်တရားရုံးချုပ်ကစစ်သည်ပြည်နယ်မှာဆုံးဖြတ်လိုက်တဲ့အတွက်ဒီအစီအစဉ်နဲ့ရောက်နေတဲ့သူအနည်းဆုံး6သိန်းခွဲလောက်ကိုထရမ့်အစိုးရအဖွဲ့ကသူတို့ရဲ့ဌာနကိုပြန်ပြီးပို့ခွင့်မရှိတော့ပါဘူး Conservative ရှေးဥစွဲအယူဝါဒရှိတဲ့တရားသူကြီးချုပ် John G. Roberts ကအလဲလက်ဝါဒကင်ဆယ်ထားတဲ့တရားရုံးချုပ်တရားသူကြီး၄ဦးနဲ့ပူးပေါင်းလိုက်တာကြောင့်တရားရုံးချုပ်မှာ၅မဲ၄မဲနဲ့ဆုံးဖြတ်နိုင်ခဲ့တာဖြစ်ပြီးဒီဒါကာအစီအစဉ်နဲ့လာသူတွေကိုပြန်ပြီးပို့ဖို့သမ္မတ Donald Trump ရဲ့လွန်ခဲ့တဲ့2နှစ်လောက်ခန့်ကလှုပ်ဆောင်နေမှုရှုံးနိမ့်သွားတာဖြစ်ပါတယ်ဒီအစီအစဉ်ကိုသမ္မတဟောင်းဘရက်အိုဘားမားက2012ခုနှစ်မှာစတင်လှုပ်ဆောင်ခဲ့တာဖြစ်ပြီးဒီအစီအစဉ်နဲ့အကျုံးဝင်တဲ့လူငယ်တွေဟာအမေရိကန်နိုင်ငံမှာနေထိုင်ပြီးအလုပ်လုပ်ခွင့်ဒါမှမဟုတ်ကျောင်းတက်ခွင့်ရှိပါတယ်။ဒီလူငယ်တွေကို Dreamers လို့ခေါ်ပြီးသူတို့အတွက်အစီအစဉ်ပါတဲ့ The Dream Act လို့ခေါ်တဲ့ဥပဒေမူကြမ်းအစိုးပြုချက်အတွက်လွှတ်တော်မှာတော့ဥပဒေဖြစ်နဲ့မပြတ်ထန်းနိုင်သေးပါဘူး။ကိုရိုနာဗိုင်းရပ်စ်ကာယောဂါဖြစ်ပေါ်နေတဲ့ကာလအတွင်းအမေရိကန်နိုင်ငံရဲ့အလုပ်လက်မဲ့ခန်းစားခွင့်လျှောက်ထားသူဦးရေဟာသတင်း73ပတ်ကြာဇက်တိုက်ကျဆင်းလာနေပြီးပြီးခဲ့တဲ့သတင်းပတ်ထဲမှာတော့ခန်းစားခွင့်လျှောက်ထားသူနောက်ထပ်တသန်းခွဲရှိနေတယ်လို့အလုပ်သမားဝန်ကြီးဌာနကကြေညာနေမှာပြောပါတယ်။အမေရိကန်နိုင်ငံမှာစီးပွားရေးလုပ်ငန်းထောင်နဲ့ချီပြီးပြန်ဖွင့်နေပေမဲ့အများစုကအလုပ်သမားတွေကိုအလုပ်ပြန်မခန့်ကြသေးပါဘူး။အလုပ်လက်မဲ့ခန်းစားခွင့်လျှောက်ထားသူအရေအတွက်အခုလိုဇက်တိုက်ကျဆင်းနေပေမဲ့ဒီကာယောဂါကနေလုံးဝပြန်ပြီးနလန်ထူနိုင်မှုကတော့အချိန်ကြာအောင်မှဖြစ်ပြီး2021ခုနှစ်အထိရောက်သွားနိုင်တယ်လို့စီးပွားရေးတာဝန်ခံတွေကခန့်မှန်းချပါတယ်။အမေရိကန်လုံသမား165သန်းလောက်ရှိတဲ့ထက်က55သန်းခွဲဖြစ်တဲ့၄ပုံတစ်ပုံလောက်ဟာမတ်လလယ်လောက်ကစပြီးအလုပ်လက်မဲ့ခန်းစားခွင့်လျှောက်ထားခဲ့ကြတာပါ။
ကင်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12.13 ညလိုင်းဒိုမီတာ40 kHz 9.13 ညလိုင်းဒိုမီတာ58 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ရေမတော်ပါ VOE American တန်ရဲ့မနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်မြန်မာတီတောအလုံးကိုပထမဆုံးအကြိမ်ဖြစ်လေလာမှတ်တမ်းတင်ထားရှိမဲ့ငါးနှစ်စီမံကိန်းတရက်ကိုစတင်တော့မှာဖြစ်တယ်လို့ကုလသမဂ္ဂအဖွဲ့ကပြောပါတယ်။ယူရိုငွေ10,000,000,000အသုံးပြုမဲ့မြန်မာနဲ့ဖင်လန်နိုင်ငံပူးတွဲစီမံကိန်းကိုဒီတိမတ်ထဲစတင်ခဲ့တာဖြစ်ပြီးတစ်တောမျိုးစုံကိုလေလာဆောင်ကြည့်သွားမှာဖြစ်တယ်လို့ဥရိယာတိပြောင်းလဲမှုနဲ့ကဘာကြီးပူးတွဲလာမှုကိုတုံ့ပြန်ရမှာမြန်မာနိုင်ငံအကူအညီရစေဖို့လည်းရည်ရွယ်ထားတယ်လို့ဆိုပါတယ်။ဒီစီမံကိန်းကနေပြည်ပကဖြစ်ပေါ်ရာနေပြည်တော်ကတစ်တောတွေကိုစောင့်ကြည့်ကာကွယ်ရေးဆိုင်ရာအခြေခံလမ်းညွှန်ချက်တွေရေးဆွဲသွားဖို့ကိုလည်းရည်ရွယ်ထားတယ်လို့ကမ္ဘာစံနယ်ခံနဲ့စက်ပြိုးရေးဖွဲ့ FAO ကပြောပါတယ်လူတော်များများအတွက်တော့မြန်မာနိုင်ငံဟာမသိတာတွေအများကြီးရှိသေးတဲ့နိုင်ငံတစ်နိုင်ငံဖြစ်ပြီးနိုင်ငံအတွင်းမတိုက်တားရသေးတဲ့တတော်ကြီးတွေရှိနေသေးတယ်လို့လည်းဒီစီမံကိန်းကိုစီမံခန့်ခွဲမဲ့ FAO အဖွဲ့က Julian Fox ကရိုက်တာသတင်းဌာနကိုကြေညာပရိနေကပြောပါတယ်မြန်မာနိုင်ငံမှာကျေးလက်တွေပြည်သူတွေရဲ့80ရာခိုင်နှုန်းကကမ္ဘာ့ဂျီအက82တန်းရှိတဲ့မြမတစ်တော်ရေပေါ်မိခိုနေထိုင်နေရတာဖြစ်ပါတယ်။ဒါပေမဲ့စိုက်ပျိုးမြေချက်ထွေမှုတွေနဲ့တစ်ထုတ်လုပ်မှုတွေကြောင့်မြန်မာနိုင်ငံဟာဘရာဇီးလ်နဲ့အင်ဒိုနီးရှားနိုင်ငံပြီးရင်ကမ္ဘာမှာတစ်တော်ပြုံးမှုတတိယအများဆုံးနိုင်ငံဖြစ်တယ်လို့လည်း Reuters သတင်းဌာနကပြောပါတယ်။စီမံကိန်းကိုပြည်ပကမရှိတဲ့နေရာတွေမှာစတင်လှုပ်ဆောင်သွားမှာဖြစ်ပြီးနောက်ပိုင်းမှာတရုတ်ဘင်္ဂလားဒေ့ရှ်နဲ့ထိုင်းနယ်စပ်ကတစ်တော်တွေကိုပါလည်လာသွားမှာဖြစ်ပါတယ်။ခေတ်ပြီးလေစာလီးနဲ့တိုင်းတာရဲ့ကိရိယာတွေကိုအသုံးပြုသွားမှာဖြစ်ပြီးတစ်တော်နမူနာပစ္စည်းတွေကိုကောက်ယူဆွဆောင်းမှာလည်းဖြစ်ပါတယ်။ရရှိတဲ့သတင်းချက်လက်တွေကိုအများသိအောင်ထုတ်ပြန်သွားမှာဖြစ်လို့အစိုးရသမဂ္ဂဒေသရင်းတိုင်းရင်းသားအုပ်စုတွေကလည်းတစ်တော်တွေကိုပုံမကောင်းမွန်တဲ့နေနဲ့စီမံခန့်ခွဲနိုင်လိမ့်မယ်လို့လည်း Julian Fox ကပြောပါတယ်ခင်ဗျာ။ကုလသမဂ္ဂလုံခြုံရေးကောင်စီအများနဲ့အဖွဲ့ဝင်မဟုတ်တဲ့အဖွဲ့ဝင်နေရာတွေအတွက်ရွေးချယ်ပွဲကိုဗိုလ်တုံးတွေကကျင်းပခဲ့ရမှာအိန္ဒိယ၊အိုင်ယာလန်၊မက္ကဆီကိုနဲ့နော်ဝေးနိုင်ငံတို့အရွေးခံခဲ့ရပါတယ်။ဗိုလ်တုံးတွေကကုလသမဂ္ဂထရီညီလာခံရဲ့မဲရီအတွက်သုံးပုံနှစ်ပုံပြပသက်သက်မရကြတဲ့ကင်ညာနဲ့ဂျီဘူတီနိုင်ငံတို့အတွက်ဒုတိယကြော်ရွေးချယ်ပွဲကိုစက်တာပရီးနေမှာထပ်မံပြုလုပ်ခဲ့ရမှာတော့ကင်ညာနိုင်ငံကပုဂ္ဂတိကနဲ့အနိုင်ရရှိခဲ့ပါတယ်။ဒီတစ်ပတ်ရွေးချယ်ခံရတဲ့အဖွဲ့ဝင်သင်္ကန်းနိုင်ငံဟာ2021ခုနှစ်ဇန်နဝါရီလတရက်နေ့ကစပြီးနှစ်နှစ်သက်တမ်းတာဝန်ထမ်းဆောင်ရမှာဖြစ်ပါတယ်။လက်ရှိအမြဲတမ်းအဖွဲ့ဝင်မဟုတ်တဲ့နိုင်ငံကြီးကောင်စီအဖွဲ့ဝင်နိုင်ငံတွေကတော့ Estonia, Niger, Saint Vincent and the Grenadines, Tunisia နဲ့ Vietnam တို့ဖြစ်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှာအမြဲတမ်းအဖွဲ့ဝင်၅နိုင်ငံပါဝင်စစ်စစ်ပေါင်း15နိုင်ငံရှိပါတယ်ခင်ဗျာ။ဂျပန်တရားရေးဝန်ကြီးအောင်ကတ်ဆူယူကီကာဝါယီနဲ့သူ့မျိုးသမီးအန်ဒရီကာဝါယီတို့ကိုမနစ်ကလုပ်တဲ့ရွေးကောက်ပွဲမှာမဲဝယ်ယူခဲ့တဲ့ဆိုတဲ့ဆက်ဆွဲချက်နဲ့ကျတပရိနိကဖမ်းဆီးလိုက်တယ်လို့ဥပဒေအရာရှိတွေကပြောပါတယ်။2019ခုနှစ်ရွေးကောက်ပွဲမှာအန်ဒရီကာဝါယီအထက်လွှတ်တော်အမိုက်ရွေးချယ်ခံရရမှာသူ့ကိုမဲပေးဖို့လူ၅ယောက်ကိုကာဝါယီစနီးမောင်နှံကဒေါ်လာ15,900ပေးခဲ့တယ်လို့ဥပဒေအရာရှိတွေရဲ့ကြေညာချက်မှာပါရှိပါတယ်။ဝန်ကြီးချုပ်ရှင်ဇွာဘေးနဲ့နိုင်ငံရေးအရအနီးကပ်မိတ်ဆွေဖြစ်ခဲ့တဲ့ကတ်ဆူကီကာဝါယီဟာပြည်ကနေတကတရားရေးဝန်ကြီးအဖြစ်တလားကြာတာဝန်ထမ်းဆောင်ခဲ့ပြီးမဲဝယ်တဲ့ဆက်စွဲချက်တွေစတင်ပေါ်ထွက်လာခဲ့တဲ့အောက်တိုဘာလမှာတော့ယာတုကနှုတ်ထွက်ခဲ့တာပါ။အခုလိုမဲဝယ်တဲ့ဆိုတဲ့ဆက်စွဲချက်တွေကိုတော့ကတ်ဆူကီနဲ့သူစလီကညှိစုံထားပါတယ်။ဝန်ကြီးချုပ်အဘေးကတော့သူတို့တို့ဖမ်းဆီးခံရမှုတွေပတ်သက်ပြီးလူလူကိုတောင်းပန်စကားပြောကြားခဲ့ပါတယ်။
本日我が党所属であった現職国会議員が逮捕された
ことは、ちょっとパティブに匹敵ぶれ、あまり、ディーに犯罪犯やれ、警察に発達し、皆様心配を
して
ばれ。勝木川井と地形が、ちょっと水泳船ま、地雷運輸艦開れて、တော်ဝင်ရှိတာကိုလည်းအထူးတလည်းနားလည်းသတိပြုမိပါတယ်လို့ဝန်ကြီးချုပ်အဘေးကပြောပါတယ်။အခုသူတို့တို့ကိုဖမ်းဆီးလိုက်တာဟာကိုဗစ်ကရောဂါအရေးပေါ့ပေါ့ရွရွကင်ပြဆောင်ရွက်ပုံတွေနဲ့တခြားကိစ္စတွေကြောင့်ထောက်ခံမှုကျဆင်းနေတဲ့ဝန်ကြီးချုပ်အဘေးအတွက်နောက်ထပ်ထိုးနှက်ချက်တစ်ခုဖြစ်တယ်လို့လည်းလေလာသုံးသပ်သူတွေကပြောပါတယ်။ဟောင်ကောင်နဲ့ပတ်သက်လို့အဆိုပြုထားတဲ့အမျိုးသားလူမျိုးရေးဆိုင်ရာဥပဒေမူကြမ်းကိုတရုတ်နိုင်ငံကစတာဘရီဒီကအတည်ပြုလိုက်ပြီးဖြစ်ပါတယ်။ဒီဥပဒေဟာဟောင်ကောင်ရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်နဲ့နိုင်ငံရေးလွတ်လပ်ခွင့်တွေကိုတားဆီးဖို့အတွက်ဆောင်ရွက်တာဆိုပြီးဝေဖန်ဆက်ဆွဲခံရတဲ့ဥပဒေလည်းဖြစ်ပါတယ်။အပိုင်း၄ပိုင်းခွဲထားတဲ့ဒီဥပဒေကြမ်းကိုတရုတ်ပြည်သားပြည်သူ့ကွန်ဂရက်စ်အမြဲတမ်းကော်မတီကဆွေးနွေးသုံးသပ်ခဲ့ပြီးတရုတ်ပြည်သားပြည်သူ့ကွန်ဂရက်စ်ကအတည်ပြုခဲ့တာပါ။ အပိုင်း၄ပိုင်းထဲမှာတော့နိုင်ငံကနေခွဲထွက်ခြင်းနိုင်ငံတော်အာဏာကိုထိပါနှောက်ယှက်ခြင်းပြည်တွင်းအကြမ်းဖက်မှုလုံဆောင်ခြင်းနဲ့မြို့သားလူကြုံရေးကိုထိပါစေမဲ့ပြပဩဇာခံပူပေါင်းဆောင်ရွက်ခြင်းဆိုတဲ့အချက်တွေပါဝင်ပါတယ်ပြည်မှုဆိုင်ရာအတိတ်ပြဖွင့်ဆိုချက်တွေနဲ့ပြည်မှုကျူးလွန်သူတွေကိုဘယ်လိုအပြစ်ပေးမလဲဆိုတာကိုတော့အသေးစိတ်ဖော်ပြထားခြင်းမရှိပါဘူးဒီဥပဒေကိုပြရမ်းမယ်ဆိုရင်ဟောင်ကောင်ကိုအမေရိကန်တို့ပေးထားတဲ့အထူးအခွင့်အရေးတွေကိုရုပ်သိမ်းမယ်လို့အမေရိကန်နိုင်ငံကပြောထားပါတယ်ဗြိတိန်နိုင်ငံကတော့ဟောင်ကောင်နေပြည်သူ၃သန်းလောက်ကိုဗြိတိန်နိုင်ငံသားခံယူခွင့်ရှိတဲ့နိုင်ငံကူးလက်မှတ်တွေထုတ်ပေးသွားမယ်လို့ပြောပါတယ်ဗုဒ္ဓဦးနေမှာပဲ G7 အုပ်စုနိုင်ငံတွေကပူးတွဲကြေညာချက်တည်းရထုတ်ပြန်ခဲ့ပြီးဟောင်ကောင်ဆိုင်ရာမြို့သားလူကြီးဥပဒေပြဋ္ဌာန်းမဲ့ဆုံးဖြတ်ချက်ကိုပြန်လည်စဉ်းစားဖို့တိုက်တွန်းထားပါတယ်တောက်ကြနေပြည်ပိုင်နောက်ဆုံးရသတင်းကိုနားဆင်အပြီးမှာတော့သတင်းတော်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရပါမယ်ခင်ဗျာ
မင်္ဂလာပါခင်ဗျာအမေရိကန်တရားရုံးချုပ်က Defer Action Plan for Childhood Arrival DACA လို့ခေါ်တဲ့ကလေးဘဝတုန်းကအမေရိကန်ကိုမိဘတွေနဲ့အတူစာရွက်စာတမ်းတွေမရှိဘဲရောက်လာတဲ့ကလေးတွေကိုအမေရိကန်မှာနေထိုင်အလုပ်လုပ်ခွင့်ပေးတဲ့အစီအစဉ်ကို Trump အစိုးရကရက်ဆိုင်ခဲ့တာဟာတရားဥပဒေနဲ့မညီဘူးလို့ဆုံးဖြတ်ခဲ့ပါတယ်ဒါနဲ့ပတ်သက်တဲ့အကျိုးသက်ရောက်မှုတွေကို VOA မြန်မာပိုင်း Editor ဥကြတန်တာကိုကျွန်တော်ငိမ့်ချန်ကဆက်သွယ်မေးမြန်းထားပါတယ်။အငယ်တပတ်အတွင်းထရမ့်အစိုးရကိုအသာမပေးတဲ့ဆုံးဖြတ်ချက်နှစ်ခုကိုတရားရုံးချုပ်ကချခဲ့တဲ့အတွက်တရားရုံးချုပ်ကသူ့ကိုကြိုက်တဲ့ပုံမရဘူးလို့သမ္မတထရမ့်က Twitter မှာရေးနေပါတယ်။ဒါကအစီအစဉ်နဲ့အမေရိကန်မှာနေထိုင်အလုပ်လုပ်ခွင့်ရနေတဲ့လူတွေက၈သိန်းလောက်ရှိတယ်ဆိုတော့ဒီဟာကိုရက်ဆိုင်တာကိုတရားရုံးချုပ်ကဥပဒေနဲ့မညီဘူးလို့ဆုံးဖြတ်လိုက်တာဟာဒီကလေးတွေအတွက်ဘလို့အကျိုးသက်ရောက်မလဲခင်ဗျာ။
ဒီကလေးတက္ကရာဘောလုံချုံမှုပိုရှိတော့တာပေါ့ဘုံညံလောလောဆယ်မှာသူတို့ဟာဒီပါပညာသင်ကြားဝင်ရမယ်အလုတ်ကိုင်းကိုဒီဝင်လုတ်ကိုင်းဝင်ရမယ်စသဖြင့်အဆင်ပြေတော့မှာဖြစ်ပါတယ်ဒါဟာတကယ်တော့ဒီကိစ္စကိုသမ္မတအိုဘားမားကခွင့်ပြုခဲ့တာပါဒီကလေးတွေကိုကာကွယ်ဆောင်ရှောက်ပြီးတော့ဒီမှာဒီဝင်နေထိုင်ခွင့်ပြုဖို့အတွက်အစီအစဉ်ရေးခဲ့တာဖြစ်ပါတယ်အဲ့ဒါကိုတရားရုံးချုပ်မှာတရားသူကြီး၉ဦးရှိတဲ့အနေနဲ့၅ဦးကဒါကိုကလေးတို့မပိတ်ပင်ဘူးဆက်လက်နေခွင့်ပြုမယ်ဆိုပြီးတော့သမ္မတထရမ့်ရဲ့အလိုနဲ့ဆက်ညီပြီးတော့ဆုံးဖြတ်ရတာဖြစ်ပါတယ်။အဲဒီတရားသူကြီးအဖွဲ့ရဲ့ဥက္ကဋ္ဌဖြစ်တဲ့တရားရုံးချုပ်တရားသူကြီးချုပ်ကိုနှိုက်ကြလည်းပဲဒီကိစ္စမှာဂျွန်ရောဘတ်စ်ကလည်းပဲသဘောတူပြီးတော့ဒါအများသဘောနဲ့ဆုံးဖြတ်ရတာဖြစ်ပါတယ
်။အဲ့တော့အင်ကယ်ဒီဟာကနိုင်ငံရေးအရာရောဘလောက်အရေးပါတယ်လဲခင်ဗျာ။နောင်လာမယ့်ရွေးကောက်ပွဲမှာထရမ့်ကသူနိုင်လို့ရှိရင်ကွန်ဆာဗေးတစ်တရားသူကြီးကိုပဲရွေးခန့်မယ်လို့ပြောနေပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးသုံးသပ်ပေးပါဦး။
တကယ်တော့တရားရုံးချုပ်တရားသူကြီးကိုသူရွေးတာနှစ်ယောက်ရှိပြီထင်ပါတယ်အဲဒေါ်နယ်ထရမ့်တက်လာပြီးတော့ conservative တွေကိုရွေးတာပါပဲဒါပေမဲ့ပထမအမှုကလည်းပဲအဲဒီလူတွေက conservative ပေမဲ့သူက democrat တွေရဲ့လူတိုင်းသူတို့ဆုံးဖြတ်သွားတာဖြစ်ပါတယ်နိုင်ငံသမ္မတရဲ့နိုင်ငံရေးဆန္ဒကိုမလိုက်လျော်ဘူးဆိုတာတွေ့ရပါတယ်ဆိုတော့ဒီအမှုမှလည်းပဲဒီနိုင်ငံရေးအရတော်အရေးပါတဲ့အမှုဖြစ်ပါတယ်တကယ်တော့ American ပြည်ထောင်စုကိုလူဝင်မှုထိုင်ရာ policy immigration issue ဟာသမ္မတဒေါ်နယ်ထရမ့်2016ရွေးကောက်ပွဲဝင်ကြတဲ့အသီး signature issue တစ်ခုဖြစ်ပါတယ်သူကခွဲလို့မရပါဘူးဒီလူဝင်မှုကိစ္စကိုသူတည်ဝင်ဖြစ်အောင်လုပ်မယ်တားဆီးမယ်ဆိုပြီးတော့လုပ်ခဲ့ပါတယ်နေဆက်မှာတိုင်းခတ်မဲ့ကိစ္စတွေပါဝင်အခု defer ကိစ္စကိုသူကဒါပြန်လည်ယူသိမှုဆိုတာလုပ်ခဲ့တာဖြစ်ပါတယ်ဒါပေမဲ့ဒီညမှာသူအရေးနှိမ်သွားပြီဆိုရပါလိမ့်မယ်သို့တော်လည်းပဲသူ့ဘက်ကလူတွေကတော့ conservative ဖြစ်တဲ့တရားသူကြီးမှာ Clarence Thomas လို့ပုဂ္ဂိုလ်ရတော့တရားရုံးချုပ်ကဒီကိစ္စမှာဆုံးဖြတ်တာဆုံးဖြတ်ပိုင်ခွင့်မရှိဘဲဆုံးဖြတ်ခြင်းသာဖြစ်တယ်တကယ်တော့ဒီကိစ္စဟာဥပဒေပြုစုရေးဖြစ်တဲ့ Congress လို့တော်နေတာဆင်တဲ့ကိစ္စဖြစ်တယ်ဆိုတော့အခုကိစ္စမှာတရားရုံးချုပ်ကဝင်ရောက်ဆုံးဖြတ်လိုက်တာဟာတရားရုံးချုပ်ကိုနိုင်ငံရေးကစားခွင့်တပွဲဖန်တီးလိုက်ခြင်းဖြစ်တယ်ဆိုပြီးတော့သူတို့ကကန့်ကွက်နေရပါတယ
်ဟုတ်ကဲ့ပါအခုနောက်ဆုံး American အမျိုးသားလုံခြုံရေးအကြံပေးဟောင်း Joe Biden ရဲ့စာအုပ်ကိုထုတ်ဝေခွင့်ပေးဖို့သမ္မတ Trump အစိုးရကကြိုးပမ်းနေပါတယ်ဘလို့အချက်တွေပါတာကြောင့်လဲအင်ကေ
ကိုင်းရန်ကျွန်တော်တို့လည်းမဖတ်သေးတော့ဘူးဒါပေမဲ့မီဒီယာတချို့ကသူတို့ရရှိတဲ့အချက်အလက်ကိုအခြေခံပြီးရေးထားတာတွေ့ရပါတယ်။အရေးကြီးတဲ့ကိစ္စကတော့တခုတည်းခြုံပြီးပြောရင်တော့သမ္မတဒေါ်နယ်ထရမ့်ဟာသူ့မဲအနိုင်ရရှိရေးကိစ္စကိုနိုင်ငံအကျိုးစီးပွားထက်ဦးစားပေးတယ်ဆိုတဲ့အချက်ပါပဲ။နမူနာအချင်းပြောမယ်ဆိုရင်တရုတ်နိုင်ငံနဲ့သူတို့ထောက်ထားတယ်ကိုကျွန်တော်တွေ့ရတာပေါ့လေမီဒီယာတွေမှာရေးတာ။တရုတ်နိုင်ငံသမ္မတရှီဂျင်ဖင်နဲ့တွေ့ရခါမှာရှီဂျင်ဖင်ကိုငါမြေကောက်ပွဲမှာငါရဲ့လက်သမားတွေထောက်ခံအောင်ခင်ဗျားကလက်အမေရိကန်လေယာထပ်ပစ္စည်းတွေများများဝယ်ပေးပါခင်ဗျားရုစီယာကွန်ပစ္စည်းတွေဒီမှာများများရအောင်တုံ့လုပေးမယ်ဆိုတဲ့သဘောမျိုးပေါ့လေအဲ့လိုသူ့ရဲ့နိုင်ငံရေးမှာရွေးကောက်ပွဲမှာနိုင်ဖို့အတွက်အပြည့်ယူလုပ်ခဲ့တယ်ဆိုတဲ့သဘောမျိုးရေးသားတာကိုတွေ့ရပါတယ်အဲ့ဒါကိုထောက်ပြကြပါတယ်ဒါပေမဲ့လည်းမေကွန်ထုစရာဂျွန်ဘော်တင်ရဲ့ credibility ဘယ်လောက်ထိကုန်သိကရှိသောထိုးနှက်မှုဖြစ်တယ်လဲဆိုတာသိအရေးကြီးပါတယ်သ ူရဲ့ဒေတာလာတဲ့ကိစ္စတွေကို Republican တွေကတော့လုံးဝဆင်ညင်တာပေါ့ဗျာသူတို့ဆင်ညင်ပြောရဲဆိုပြီးတော့ Democrat တွေကလက်ခံတယ်ဆိုသူတို့လည်းလက်ခံဘူးသူတို့ it's too little too late ဟိုသမထရမ်ကို impeachment နဲ့တရားစွဲဖို့လို့တုန်းကကျွန်တော်ခင်ဗျာဘာကြောင့်မထွက်ဆိုခဲ့ဘူးလဲအခုကျတော့ဘာကြောင့်ရေးလာလဲဆိုပြီးပြောရတော့ John Bolton ဟာသူရဲ့ဒီသမထနဲ့အလုံး Donald Trump နဲ့အလုံးလုခဲ့တဲ့အတွေ့အကြုံကို blue bin ရေးတော်လည်းပဲနှစ်ဖက်လုံးရဲ့ထောက်ခံမှုရသူမရရှိပါဘူးဆိုတော့မဲဆန္ဒရှင်ပြည်သူတွေရဲ့စိတ်ဆန္ဒကိုဒီစာအုပ်ချုပ်ပြောင်းလဲသွားနိုင်မလားဆိုတာလည်းပဲမိကွန်ထုတ်ကြမိကွန်တို့ထင်ပါတယ်ကိုညာ
ဟုတ်ကဲ့ပါအင်ကဲဒါကတော့ကျွန်တော်တို့နောင်လာမယ့်ရွေးကောက်ပွဲမှာစောင့်ကြည့်ရမှာပေါ့အခုလိုတုံ့တက်ပေးခဲ့တဲ့ Editor ဦးကျော်စန္ဒာကိုကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ပါတယ်ကိုညာ
African American တူဖြစ်သူ George Floyd ကိုရဲကဖမ်းချိန်မှာတေဆုံသွားခဲ့တာနဲ့အဲ့ဒီနောက်ဆက်တွဲရဲတပ်ဖွဲ့ဝင်တွေရဲ့အင်အားသုံးလုံရက်နဲ့လူမျိုးရေးခွဲခြားမှုတွေပေါ်စန္ဒပြကန့်ကွက်တာတွေဟာသတင်းမီဒီယာအမှုပညာလောကနဲ့အားကစားလောကအထိပဲ့တင်ရိုက်ခတ်နေပါတယ်။ဒီကြောင့် VOA သတင်းတောက် Maria Madalo ပေးပို့ထားတဲ့သတင်းလွှာကိုပြောပြပေးပါမယ်ရှင်။ကျွန်မခွာညိုပါအမေရိကန်ကနာမည်ကျော်ဖက်ရှင်မဂ္ဂဇင်း Vogue ရဲ့ထိပ်တန်းအယ်ဒီတာ Anna Wintour ဟာမဂ္ဂဇင်းထဲမှာလူမျိုးရေးခွဲခြားမှုရှိတယ်ဆိုတဲ့ဆွတ်ဆွဲမှုတွေထွက်လာပြီးတဲ့နောက်အပြင်းထန်ဝေဖန်ခံရပါတယ်။နောက်ပိုင်းမှာတော့ Wintour ကလူမျိုးရေးနဲ့ယဉ်ကျေးမှုထုံနှံ့တွေအရထိခိုက်စေတဲ့ဒါမှမဟုတ်ခွဲခြားဆက်ဆံသလိုဖြစ်စေတဲ့ဓာတ်ပုံတွေစောင်းပါတွေမဂ္ဂဇင်းထဲထည့်ခဲ့တဲ့အချိန်မှာသူစီကလူမဲဝန်တန်းတွေရဲ့သဘောထားအမြင်ကိုအလေးမထားမိခဲ့ဘူးဆိုပြီးတောင်းပန်ပါတယ်။ Andrew Leon Telly က Vogue မဂ္ဂဇင်းရဲ့အယ်ဒီတာချုပ်ဟောင်းမှာ
She is entitled, and I do not think
သူကရပိုင်ခွင့်ရှိနေတာကိုဒီတော့သူ့ရဲ့လူဖြူအခွင့်အူးကံအခြေအနေထိခိုက်စေမဲ့ဘလို့ကိစ္စမျိုးကိုမှသူလက်ခံလိုက်မယ်လို့ကျွန်တော်မထင်ဘူးလို့သူကပြောပါတယ် Bot Magazine မှာနှစ်ပေါင်း30ကျော်အလုပ်လုပ်လာတဲ့ Window ကဝန်တန်းတွေကိုပို့တဲ့ email မှာ Bot မှာလူမဲဝန်တန်းတယောက်ဖြစ်လာဖို့ဆိုတာကမလွယ်ဘူးအခုဒီမှာလက်တဆုပ်စာလောက်တော့ရှိတယ်ပေါ့အဲ့ဒီတော့ကျွန်တော်ကျမတို့ဒီထက်ပို့ပြီးတော့ကောင်းအောင်လုပ်ပါမယ်လုပ်ပါမယ်လို့ပြောနေုံနဲ့မလုံလောက်ဘူးဆိုတာသိတယ်နော်လို့ရေးခဲ့ပြီးတဲ့နောက်အခုလိုဝေဖန်သံတွေထွက်ပေါ်လာတာပါ Daniel Han ကတော့ UCLA College ရဲ့လူမှုရေးသိပ္ပံဌာနမှူးပါ
We have for far too long I thinkEngaged
လုံနေကြအတိုင်းပဲနှစ်ပေါင်းများစွာလှုပ်လာခဲ့ကြတယ်လို့ကျွန်တော်ထင်ပါတယ်ဒီနိုင်ငံကတခြားအသားအရောင်ရှိလူထုဒါမှမဟုတ်ခွဲခြားခံထားရသူတွေနဲ့သက်ဆိုင်တဲ့ကိစ္စတွေကိုမထင်ဟတဲ့ဇလန်းတွေရုပ်ပုံတွေကိုအနှဲနဲ့အများစုသလိုဖော်ပြခဲ့ကြတာပါဒီအပေါ်စိတ်ပြက်လက်ပြက်ဖြစ်ပြီးတို့တော့တကယ်အရေးကြီးတဲ့အချိန်ခါတစ်ခုကိုရောက်နေပြီလို့နားလည်လိုက်ကြတဲ့အသားအရောင်ကွဲသူတွေသာမကတခြားလူတွေပါနိုင်ငံတော်ဆန္ဒပြလာကြတာလို့ကျွန်တော်ထင်ပါတယ်လူတွေအနေနဲ့ကိုယ်တိုင်ထွက်ပြီးအဓိပ္ပာယ်ရှိတဲ့တစ်ခုခုလှုပ်ရင်လှုပ်ဒါမှမဟုတ်ဘေးထွက်နေဖို့အချိန်ရောက်ပါပြီလို့သူကပြောတာပါတက်တန်း153နှစ်ရှိ American Magazine တစ်ဆောင်ဖြစ်တဲ့ Harper Bazaar ကလည်းပထမဆုံးလူမဲ Editor ချုပ်ကိုမကြခင်ခန့်အပ်တော်မှာပါ Pepsi Company ကတော့တက်တန်း132နှစ်ရှိပြီဖြစ်တဲ့ Anti Jamie မှာ Pancake မှာစမ်းတဲ့အချို့ရေးဘူးတစိမ့်ဟာအသားအရောင်ခွဲခြားမှုကိုအခြေခံထားတာဖြစ်လို့စက်မထုတ်တော်ဘူးလို့ကြေညာခဲ့ပါတယ်။ဒါ့အပြင် American Dollar တန်400ကိုလူမဲတွေရဲ့ဘဝမြင့်တင်ရေးနဲ့လူမဲတွေကိုကိုစားပြုပတ်ဝန်းမှုပုံများလာဖို့၅နှစ်စီမံကိန်းနဲ့ကူညီပေးသွားမယ်လို့ကြေညာခဲ့ပါတယ
်။ I'm hoping that that look in the mirror will be something that will actually cause people to
လူတွေအနေနဲ့စီးပွားရေးလုံနည်းလုံဟန်နေစီးပွားရှာပုံရှာနည်းတွေမှာလူမှုတိုင်းဝိုင်းကိုကြည့်တဲ့အခါကိုကိုကိုမှန်တဲ့မှာပြန်မြင်ရတယ်လို့ကိုချင်းစာတရားနဲ့ကြည့်ကြဖို့မျှော်လင့်ပါတယ်။နောက်ပြီးအမျိုးသမီးတွေနဲ့အသားအရောင်ကွဲသူတွေဟာလည်းအရေးကြီးတဲ့ဆုံးဖြတ်ချက်တွေချမှတ်ရမှာပါဝင်ခွင့်ရလာစေရေးတက်တက်ကြွကြွဆောင်ရွက်ပေးရတဲ့တမိုင်းကြောင်းမှလည်းမှန်တဲ့ဘက်ကရည်တည်ပေးကြစေလိုပါတယ်လို့လူမှုရေးသိပ္ပံဌာနမှူးဒန်နယ်ဟန့်ကပြောသွားတာပါ။အကစားလောကမှာလည်းအမေရိကန်ဘောလုံးအဖွဲ့ချုပ် NFL ကော်မရှင်နာရော်ဂျာဂုတ်ဒဲလ်ကလူမျိုးရေးခွဲခြားမှုတွေပေါ်သူတို့ရဲ့စိုးရိမ်ပူပန်မှုတွေအကြောင်းအကစားသမားတွေပြောတာကိုနားထောင်မပေးခဲ့တာနဲ့ပတ်သက်လို့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲတောင်းပန်ခဲ့ပြီးနောက်လာမယ့်10နှစ်အတွင်းဒီကိစ္စအတွက်အသုံးပြုဖို့အမေရိကန်ဒေါ်လာသန်း250မှတ်တည်ပေးခဲ့ပါတယ
် We the National Football League condemn racism
ကျွန်တော်တို့ဘောလုံးအဖွဲ့ချုပ်ကလူမျိုးရေးခွဲခြားတာနဲ့လူမဲတွေပေါ်အကွက်ချပြီးဖိနှိပ်တာတွေကိုရှုတ်ချပါတယ်လို့သူကပြောသွားတာပါအမေရိကန်ရုပ်သံနဲ့ရုပ်ရှင်လောကမှာလဲဘန်ဒါပက် rules ဖြစ်ရမှန်ဇလန်တွေကတရုတ်ဆောင်၄ယောက်ကိုထုတ်ပလိုက်တာ Bachelor ဇလန်တွေအတွက်ပထမဆုံးအနေနဲ့လူမဲတရုတ်ဆောင်တယောက်ကိုရွေးလိုက်တာနဲ့တူ Oscar ဆုချီးမြှင့်တဲ့ Academy of Motion Pictures Arts and Science အဖွဲ့ကလဲအော်စကာဆုရွေးချယ်ချီးမြှင့်တာမှာလူမျိုးနဲ့အသားရောင်ကွဲပြားသူတွေပိုပြီးပါလာစေဖို့ဂရုပြုထားတာကြောင့်လူမျိုးရေးကွဲပြားမှုအပေါ်အရင်ကမရှိဘူးသေးတဲ့သတိပြုမှုနဲ့ပိုတိုးတက်လာအောင်လုပ်ဖို့ဂရုသစ်တစ်ခုထွက်ပေါ်လာပြီလို့ဆိုရမှာပါရှင်ကျမခွာညိုပါ
ကမ္ဘာကယောဂါကြောင့်အသွားအလာပိတ်ပင်ထားတာတွေရှိခဲ့ပေမဲ့ HMB ရောက်ဝယ်ရေးလုပ်ငန်းကတော့ဤပညာကိုအသုံးချနိုင်လို့လုပ်ငန်းတွေရပ်ဆိုင်မသွားဘူးလို့ Diana Michelle ကကယ်လီဖိုးနီးယားကနေသတင်းပေးပို့ထားပါတယ်။ကယ်လီဖိုးနီးယား San Francisco Bay Area ကအိမ်ပွဲစားတွေကတော့ဤပညာကိုအသုံးချပြီးအရောင်းဝယ်တွေဆက်ဖြစ်အောင်လှုပ်ဆောင်နိုင်ခဲ့ကြပါတယ်။
We've had to change the way we work.
မတော်လုံးလုံးတဲ့ပုံစံနဲ့ရောင်းဝယ်လုပ်တဲ့ပုံစံတွေကိုပြောင်းလဲဖြစ်ခဲ့ရပါတယ်လို့ပြောပါတယ်။ပုံမှန်ကတော့အိမ်ရောင်းတော့မဆိုရင်အိမ်လိုချင်သူတွေအထက်ဝင်ကြည့်လို့ရအောင်အိမ်ပွဲစားတွေက open house ဆိုပြီးသတ်မှတ်ရတဲ့အိမ်တွေကိုပြလို့ရှိပါတယ်။လောလောဆယ် COVID-19 ကြောင့် open house လုပ်ပြီးအိမ်ပြလို့မရပါဘူး။ဒီတော့အိမ်တွေကို online video ကတစ်ဆင့်ကြည့်နိုင်အောင်Anna Forrest လို့အိမ်ပွဲစားတွေကဒီပညာသုံးပြီးအကျိုးဆောင်လုပ်လာခဲ့ပါတယ
်။ Zoom calls, FaceTime, Instagram live,
online video ကနေအိမ်တွေကိုပြဖို့ Zoom နဲ့ call မလား, FaceTime နဲ့ပြမလား, Facebook live သုံးမလားမျိုးစုံပါပဲလို့ပြောပါတယ်။ကြော်ညာရိုက်တဲ့ Blue Sky Films ကုမ္ပဏီတွေကတော့ Hollywood ရုပ်ရှင်လောကကဒီပညာကိုအတူယူပြီး drone ရှင်တွေကိုသုံးပြီး video ဖန်တီးပါတယ်။ပြီးတော့ဉာဏ်ရည်သူနိပညာသုံးပြီးအိပ်ပွဲစားရဲ့အယောင်ကြော်ညာစီးရင်မှာတင်ပေးပါရယ
် We use a platform that has artificial intelligence and also algorithmic functions
ရဲ့ကြော်ညာနေရာစီးရင
်ဘယ်လိုလဲပြောင်းတက်ပေးပါရယ
် Area Canvas လို့ခေါ်တဲ့နောက် company တစ်ခုကတော့ပေပပတ်လဲ360 degree မြင်ရတဲ့ကင်မရာတွေနဲ့အိမ်ကြည့်သူတွေတစ်ခန်းဝင်တစ်ခန်းအတွက် 3D သုံးဖက်ပုံရိပ်တွေနဲ့မြင်ရအောင်ဖန်တီးပေးထားပါရယ်နောက်ဆုံးပေါ်ဒီ train lighter တွေအားလုံးအလုပ်ဖြစ်နေတော့ဝယ်သူတွေအိမ်ထဲချစ်တလမ်းမှာချစရာမလိုပဲအယောင်းဝယ်ဖြစ်နေတယ်လို့လည်းပွဲစားတွေကပြောပါတယ်
။ Because of the technology that we've been able to implement
ကျွန်တော်တို့လုပ်ငန်းကိုဆက်လုပ်နိုင်ပါတယ်။ပြီးပကဝယ်သူတွေအိမ်ရှာချိန်မှာပိုကောင်းတဲ့ဆုံးဖြတ်ချက်ချလာနိုင်ပါတယ်လို့ပြောပါတယ်။ဒါကစီးပွားရေးရှင်သန်နေစေရေးအတွက်ဉာဏ်ပညာကတစ်ဖက်တစ်လမ်းကအထောက်အကူပြုနေတာလည်းဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ရဲမထွန်ပါ
ကမ္ဘာနေရာအနှံ့မှာကယောဂါကြောင့်ပိတ်မိနေတဲ့မြန်မာနိုင်ငံသားတွေကိုအစိုးရကနေရက်ပြန်နိုင်ဖို့စီစဉ်ဆောင်ရွက်ပေးနေပေမဲ့အတွာလာအကန့်အသတ်တွေနဲ့တခြားအခြေအနေတွေကြောင့်နိုင်ငံသားတချို့နေရက်ပြန်ဖို့အခက်အခဲရှိနေသေးပါ။အိန္ဒိယမှာနေရက်ပြန်နိုင်ရေးအခက်တွေ့နေတဲ့မြန်မာနိုင်ငံသားတချို့တန်ယုံကိုစီရင်ပေးသွင်းပြီးပြန်နိုင်ဖို့ကြိုးစားနေတဲ့နောက်ဆုံးအခြေအနေကိုပြောပြပေးချင်ပါတယ်။ကျွန်မကတော့စုစုပါ။ကိုဗစ်ကယောဂါကြောင့်နိုင်ငံတကာမှာပြပလေချောင်းလိုင်းတွေပိတ်ထားချိန်နေရက်ပြန်မှုအခက်အခဲရှိနေသူတွေကိုသက်ဆိုင်ရာအစိုးရကကယ်ဆယ်ရေးလင်ရင်နဲ့ပြန်လည်ခေါ်ဆောင်နေတာပါ။အိန္ဒိယနိုင်ငံကိုအကြောင်းအမျိုးမျိုးနဲ့ရောက်ရှိနေတဲ့မြန်မာနိုင်ငံသား298ဦးကိုလည်းမေလအတွင်းမှာကယ်ဆယ်ရေးလင်ရင်စီစဉ်ပြီးတော့အတုံးလိုက်ခွဲတတိယအကြိမ်အထိပို့ဆောင်ခဲ့ပါတယ်။ဒါပေမဲ့မြန်မာတို့ချန်နေစေဖြစ်လို့အစိုးရကစီစဉ်ပေးတဲ့ကယ်ဆယ်ရေးလင်ရင်နဲ့အမြန်ပြန်နိုင်မှုကိုမျှော်လင့်နေကြတာပါ။အ
ချိန်ကာလလည်းမှန်းလာတဲ့ပို့သွားတယ်။ငွေကြေးကလည်းမှန်းလာတဲ့ပို့ပုံသွားတယ်။တော့အခုကတော့မိသားစုတိုင်းမိသားတို့လေးငယ်လို့ကယ်ဆယ်ရေးလေးလိုင်းပြန်မဲပြန်လိုက်တော့မယ်နောက်တဲ့6လအတွင်းငွေကြေးအစားပြန်ကြိုးစားမယ်เนาะပြန်ကြိုးစားပြီးတော့ပြင်ငိန်သွားပြီဒီကိုဗစ်လည်းကဘာနေပြီးတော့တော့တော်လေးကင်းစင်သွားပြီဒီအဓိကတော့ daily ပေါ့အခုက daily မှာတအားဖြစ်များနေတော့ daily မှာနည်းသွားပြီဆိုရင် daily မှာပြင်ငိန်သွားပြီเนาะယောဂထိန်းနိုင်သွားတဲ့ဟာမျိုးပပျောက်သွားတဲ့ဟာမျိုးအဲ့ကြမှာပဲပြန်လာတော့မယ်လို့ချုံးပြတ်ထားတယ်
ဒါကတော့အိန္ဒိယနိုင်ငံ New Delhi မြို့မှာစေကူတာခံယူဖို့ဖေဖော်ဝါရီလကတည်းကရောက်နေတဲ့ကိုကောင်းထက်ကျော်ပြောထားတာပါ။ပြောင်းချင်သူအချင်းချင်းချိတ်ဆက်ပြီးတန်ယုံကိုစီးရင်ပို့ဖို့အတွက်စီစဉ်နေတာဒီကနေ့အထိဆိုအယောက်30လောက်အထိရှိသွားပြီလို့သူကဆိုပါတယ်။ကယ်ဆယ်ရေးလင်ရင်စိုက်ကတဲ့ New Delhi Chennai နဲ့ကရအထိသွားဖို့အခက်အခဲရှိတာကြောင့်တန်ယုံကိုပြန်လို့သူစီးရင်ပို့ထားပေမဲ့လည်းအခုချိန်ထိမွန်မိုင်းမှာသာရှိနေသေးတဲ့ကိုအောင်မျိုးထက်ကလည်းသူ့ရဲ့အခက်အခဲကိုအခုလိုပြောလာပါတယ်။
မွန်ပိုင်းကနေလေလင်ရင်က relief flight ကမရှိဘူးတခြားမျိုးကိုသွားစီးရမယ်ဆိုတော့ဒီ agent ကမစီစဉ်ပေးနိုင်ဘူးအဲ့ဒါနဲ့ဆိုတော့ဒီမွန်ပိုင်းမှာတောင်းတင်းနေတာဒီတန်ယုံကအမားကြီးရလဲတော်တော်ကိုညီပါတယ်ခုနောက်ပိုင်းတော့ဒီ relief flight ကိုပဲပြန်အားကိုဖို့လူလိုက်စုနေတဲ့သဘောပါပဲ
ကယ်ဆယ်ရေးလင်ရင်နဲ့အမြန်ပြန်နိုင်ဖို့စောင့်မျှော်သူတွေရှိနေပေမဲ့လေအိန္ဒိယရောက်မြန်မာတချို့ကိုစတုထအချိန်မြောက်ပြန်လဲခေါ်ဆောင်နိုင်ရေးကတော့မသေးချာသေးပါဘူးအခုဇွန်လကုန်ပိုင်းအထိစီစဉ်ထားတာမရှိသေးတဲ့အကြောင်းကိုကောင်စစ်ရေးရနဲ့ဥပဒေရေးရဦးစီးဌာနက VOA ကိုပြောပါရယ်
။ Relief flight စီစဉ်မှုဆိုပြီးအရေးတွက်ကကန့်သတ်ထားတော့မရှိပါဘူး။ဒါပေမဲ့တန်ယုံမှလာပြီးအခုညတောင်းခံရတဲ့စည်ရင်းနေနဲ့ကြည့်ပြီးဒီဘက်မှာလည်းပဲလက်ခံဖို့ရတဲ့အတွက်အကျမကြီး guarantee လုပ်ဖို့အတွက်နေထားပေါ့နော်။လက်ခံနိုင်နေထားပြီးဒီ airline ပြန်သွားနိုင်တဲ့အခြေအနေ airline ဒီ၎င်းပို့ဆက်ဒီ၎င်းစီစဉ်ဆောင်ရွက်ပေးနိုင်တဲ့အခြေအနေတော့မူတည်ပြီးလုပ်ထားတာရှင်။ဆိုတော့ကျမတို့ခုလက်ရှိတော့ခေါ်ထားခဲ့ပြီးတာရှိတယ်။အိန္ဒိယနေပြီးတော့မှဆက်လက်ပြီးတော့ဒီလာကုန်အထိကတော့ရထားတာခီးစင်မရှိနေသေးဘူး။ဒါပေမဲ့လိုအပ်ချက်အရာဆောင်ရွက်ဖို့ဆိုတာအမျိုးကတော့ဒါကျမတို့တန်ယုံကြီးသက်ဆိုင်ဝန်ကြီးဌာနလေးနဲ့တော့ညှိနှိုင်းပြီးဆောင်ရွက်သွားဖို့ကတော့ရှိရပါတော့နော်။လုံးဝမခေါ်ဘူးဆိုပြီးတတ်မှတ်ထားတာမျိုးမဟုတ်ပါဘူးရှင်။
ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအများဆုံးနဲ့ထိတ်ဆုံးမှရှိနေတဲ့ကမ္ဘာနိုင်ငံတွေကတော့အမေရိကန်၊ဘရာဇီး၊ရုရှားနဲ့အိန္ဒိယနိုင်ငံပဲဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာတက်ခွဲဆန်းသတ်မှုတွေအရပိုးရိပ်လူနာ3သိန်းကျော်ရှိသွားပြီးသေဆုံးသူကတော့1000ကျော်အထိရှိထားပါတယ်။ကျမစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
ရခိုင်ပြည်နယ်တွင်2012ပြည်ပခါအတွင်းကစလို့အိုးအိမ်ဆုံးခါထွက်ပြေးရသူတွေဟာဒုက္ခသည်စခန်းတွေမှာဆေးစုနေတစ်ခုနီးပါးနေထိုင်နေကြရသလိုအခုဖြစ်နေတဲ့ဆေးရပြည်ပခါတွေကြောင့်လည်းဆေးဘေးဒုက္ခတွေတိုးတက်ထက်တိုးလာနေပါတယ်စစ်တွေမျိုးနီးတဝိုက်ကဒုက္ခသည်စခန်းတွေရဲ့ရှင်နေတွေကိုကျွန်တော်တတ်နိုင်တော့ရောက်တဲ့ယူထားပါတယ်ဒုက္ခသည်စခန်းမှာနေထိုင်ကြတဲ့ဒုက္ခသည်တွေအတွက်နိုင်ငံတကာအဖွဲ့အစည်းတွေကမ္ဘာစွမ်းအင်ရဲခါအဖွဲ့တွေကစာဝတ်နေရအတွက်ထောက်ပံ့ပေးတာတွေရှိနေပေမဲ့လည်းဒုက္ခသည်တွေရဲ့စိတ်ထဲမှာမိမိနေရကိုပြန်ဖို့ကလွဲရင်တခြားမျှော်လင့်ချက်ကမရှိသလောက်ပါပဲစစ်တွေမျိုးနဲ့တင်ကတက်ကြပြင်ယူဝင်ကြဒုက္ခသည်စခန်းမှာတော့2012ပြည်ပခါအတွင်းကထွက်ပြေးတော့ကြတဲ့ရိုဟင်ဂျာဒုက္ခသည်6000လောက်ထိနေထိုင်ကြပါတယ်သူတို့တွေဟာအရင်ကစစ်တွေမျိုးတွင်ကစဲယုံစုရက်ကွက်မှာနေထိုင်ကြတာဖြစ်ပြီးတော့လက်ရှိမှာတော့တက်ကြပြင်ဒုက္ခသည်စခန်းတွင်နေထိုင်နေရတာ၈နှစ်ကျော်သွားပါပြီ။သူတို့ရဲ့တောင်တဆုံစင်တာတစ်ခုကတော့ကိုယ့်နေရာကိုပြန်ရှင်ကြတာပါ။အရင်နေခဲ့တဲ့နေရာမှာမတူကွေ့ပြမှုတွေတွင်ရင်းနှီးနှီးနေထိုင်တော့လို့တယ်လို့တက်ကြပြင်ဒုက္ခသည်စခန်းတာဝန်ခံကိုရွှေမောင်ကပူရော်ရေကိုပြောပါတယ်
။အဲအဓိကတော့ဂျုံပြီးတော့ပြောလို့ရှိရင်ဂျုံပြီးတော့ပြောရမယ်အဓိကစကားဆိုတော့အခုဖြစ်ပြဟာဖြေးသွားပါပြီ။ပြန်ပြီးတော့ဆက်လာပြီးတော့ကျွန်တော်တို့ပြန်လို့တိုးတက်အောင်ဘယ်လိုကြည့်မှာဆိုတော့ကိုအဲ့ဒါရေမေးရှာနဲ့ကျွန်တော်လို့ပါတယ်။အဲ့ဒီအတီးကဒီကျွန်တော်တို့တောရှင်တဲ့စိတ်ကကျွန်တော်တို့နေတဲ့နေရာကိုအမြဲဆုံးတောရှင်ရှင်ပါတယ်အဲ့ဒီနေရာမှာပထမရခင်တလို့ရင်းနှီးခင်မုန်းနဲ့ဘာသာပုံတုံနဲ့နေပြီးတော့ကိုစီပွားရေးကိုရင်မင်းရှဲအဲကိုစီပွားကိုလို့တင်ချာကိုပညာကိုကိုတင်စီရှိတယ်အဲ့ဒီမှာတောပြီးတော့တောကြည့်ရှိတယ်ပေါ့တောပြီးတော့အဲ့ဒီမူလနေရာမှာပဲကျွန်တော်တို့နေစီရှိတာအဲ့ဒါစိတ်ကအမြဲတမ်းရှိပြီးသားပါကျွန်တော်တို့အခုလို့အဲ့ဒီစကားဟာကျွန်တော်တယောက်တည်းစကားရင်မင်းရှဲစကားမဟုတ်ပါဘူးဒီမှာရှိနေတဲ့ပြတူကြီးကိုစားနေတဲ့ကျွန်တော်ကျုံပြီးတော့ပြောနေတာပါအကိုလုံးအဲ့လိုမျိုးစိတ်တည်ရှိပါတယ
်ကုလတွင်းရေးမူဟောင်းကိုဘီဟန်နန်ဥဆောင်ခဲ့တဲ့အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေထဲမှာတော့ NDP တွေကိုသူတို့မူလနေထိုင်ခဲ့တဲ့နေရာတွေကိုပြန်လည်နေရာရှာထားပေးဖို့ဒါမှမဟုတ်လို့တခြားနေရာအသစ်ကိုပြန်လည်ရွှေ့ပြောင်းပေးမယ်ဆိုရင်သူတို့ရဲ့သဘောဆန္ဒအရသာပြောင်းရွှေ့ပေးရမယ်လုံခြုံမှုရှိရမယ်ဒါအပြင်ဂုဏ်သက်ခံတဲ့အညီရွှေ့ပြောင်းပေးနိုင်ရမယ်ဆိုတဲ့အချက်လေးပါဝင်ပါတယ်ဒါအပြင်သူတို့မူလနေထိုင်ရာဒေသတွေမှာပြန်လည်နေထိုင်နိုင်ဖို့ဦးစားပေးဆောင်ရွက်ရမှာဖြစ်ပြီးအဲ့ဒီလိုမလုပ်နိုင်ဘူးဆိုရင် NDP တွေပြောင်းရွှေ့လိုတဲ့နေရာအသစ်ကိုပြောင်းရွှေ့နိုင်ဖို့ဆောင်ရွက်ပေးရမယ်လို့လည်းအကြံပြုထားပါတယ်မြန်မာအစိုးရအနေနဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပေမဲ့လည်းကိုဖီအန်န်ကော်မရှင်အကြံပြုချက်တွေအတိုင်းဆောင်ရွက်မယ်လို့ကတိပြုထားပါတယ်ဒါပေမဲ့လည်းဒုက္ခသည်တွေအနေနဲ့အခုချိန်ထိနေရမပြန်နိုင်သေးပါဘူးရခိုင်ပြည်နယ်ကဒုက္ခသည်တွေထဲမှာရိုဟင်ဂျာဒုက္ခသည်တမျိုးတည်းမဟုတ်ပဲအခုနောက်ပိုင်းတိုက်ပွဲတွေကြောင့်နေရာဆွန့်ခွာထွက်ပြေးနေကြတဲ့ဆေးဘေးဒုက္ခသည်တသိန်းကျော်ဟာလည်းဒုက္ခသည်စခန်းတွေကိုရောက်နေကြရပါတယ်တိုက်ပွဲတွင်ကျွေးရတဲ့မီရှိုဖျက်ဆီးခံလိုက်ရတဲ့ကြောက်တော်မျိုးနဲ့တင်းမတ်ကျွေးရကလူတို့ကတော့စစ်တွေမျိုးပေါ်မှာရှိတဲ့မေတ္တာပါရမီကြောင်းတိုင်မှာလာရောက်ခလုံးနေကြပါတယ်လက်ရှိသူတို့နေထိုင်တဲ့ဒုက္ခသည်စခန်းမှာနေရာထိုင်ခင်းတွေမလုံလောက်သလိုစောဝတ်နေရေးအတွက်လည်းခက်ခဲနေတယ်လို့စစ်ဘေးဒုက္ခသည်မတ်မြင့်ဆန်းကြီးကပြောပါတယ
်ကြွားပြင်းမေဆိုတော့ဒီမှာနေရာထိုင်ရတာလေးအဆန်ရောမပြေတော့ဘူးတိတ်မပြေတော့ဘူးအမိုးအကာတွေလည်းမလုံခြုံတော့ဘူးအမှစားရေးသားတွေလည်းအဆန်မပြေတော့ဘူးပြီးတော့အဲ့မှာကြွားဖို့ပြင်းမေဆိုတော့လေကြွားမှာအင်ဂျီပါတွေအကုန်လုံးမရှိတော့ဘူးဒီမှာနေလို့ဘီမှာထိုင်ရမယ်မသိတော့ဘူးဒါဖြစ်လို့အင်ဂျီမရှိသေးဆိုတော့ဟာစစ်တဲ့တွေကဟိုမင်းရှိုးပြက်တာလေဟိုမင်းရှိုးပြက်တာဆိုတော့အင်ဂျီကအကုန်လုံးမရှိတော့ဘူးအာဘာဆက်လို့မစမ်းသာထားလို့ဆိုတော့ဘာဆက်လို့ရမှာမသိတော့ဘူ
းစစ်တွေမျိုးပြင်မှာ2010လူမျိုးရဲ့အတွင်ပဏိပခတွေတုန်းကအိုးဝင်ဆုံးခွာထွက်ပြေးတော့ကြတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေရှိသလို2018အကုန်ပိုင်းမှာဆူရတက်နဲ့အဖွဲ့တို့ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်အိုးဝင်ဆုံးခွာထွက်ပြေးနေကြတဲ့ဆေးဘေးဒုက္ခသည်တွေဟာစစ်တွေမျိုးပါဝင်ရခိုင်ပြည်နယ်မြောက်ပိုင်းမှာအများပြားရှိနေပါတယ်ရခိုင်ပြည်နယ်တွင်ဒုက္ခသည်တွေနဲ့လက်ရှိဖြစ်ပေါ်နေတဲ့ပဏိပခအပြင်ရာသီဥတုတန်နဲ့ကပေးယောဂါဆိုးဆိုးရင်ရှက်တွေကြားမှာစောင့်ဝနေရခက်ခဲနေကြပါတယ်။ဒါပေမဲ့ဒုက္ခသည်တွေအလုံးမှာတော့မိမိနေထိုင်ခဲ့တဲ့မူလနေရာကိုပြန်တော်ရှင်ကြတဲ့မျိုးလင်းရှက်တွေနဲ့ရှင်တိုင်နေကြပါတယ်။ကျွန်တော်တန်းနိုင်စစ်တွေကနေတရင်ပေးပို့ထားတာပါ
။ဖြူအမေရိကန်တန်ကတောက်ကြနေမနက်ပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်။ခုဆက်ပြီးကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်မတွေကိုမူရင်းအာပေါ်မပြည့်မအင်ဂျင်နိုင်တဲ့အတူပူးတွဲတင်ပြပေးတော့ပါမယ်ခင်ဗျာ Calls for Japan's Kirin to cut ties to Myanmar's military ဂျပန် Kirin ကုမ္ပဏီမြန်မာစစ်တပ်နဲ့အဆက်အသွယ်ပြဖို့တောင်းဆိုခံရခြင်းဆိုတဲ့ခေါင်းစဉ်နဲ့ Eurasia Review မှာရေးထားတဲ့ဆောင်းပါးကိုဥစွာတင်ပြခြင်းပါတယ်ဂျပန်နိုင်ငံအခြေစိုက် Kirin ကုမ္ပဏီ Limited ဟာမြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်နေတဲ့စစ်တပ်နဲ့ပတ်သက်နေတဲ့မြန်မာစီးပွားရေးဥပိုင် Limited နဲ့ပူးပေါင်းလှုပ်ဆောင်နေတာကိုရပ်ဆိုင်းတယ်လို့ Human Rights Watch လူခွင့်ရေးဆောင်ကြည့်အဖွဲ့နဲ့ဂျပန်စေတနာဝန်ထမ်းနိုင်ငံကအဖွဲ့တို့ကတောင်းဆိုလိုက်တယ်လို့ရေးသားထားပါတယ်။ Kirin Beer ချက်လုပ်ငန်းစီကိုအဲ့ဒီလူခွင့်ရေးအဖွဲ့တွေကမေလ22ရက်နေ့မှာတိုက်တွန်းစာပေးပို့ခဲ့ပြီးဇွန်လ12ရက်နေ့မှာ Kirin ကအကြောင်းပြန်ခဲ့တယ်လို့ဆိုပါတယ်။ ကရင်ကုမ္ပဏီဟာရိုဟင်ဂျာတွေနဲ့တခြားတိုင်းရင်းသားလူနည်းစုတွေအပေါ်ရက်ဆက်ကြမ်းကြုတ်မှုတွေပြုလုပ်နေတဲ့မြန်မာစစ်တပ်ရဲ့အိတ်ထောင်တွေကိုပတ်စံတွေတိုက်ရိုက်ထည့်ပေးနေတာဖြစ်တယ်လို့ HRW လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ရဲ့အာရှဆိုင်ရာလက်ထောက်ညွန်ကြားရေးမှူး Phil Robertson ပြောတာကိုကိုကဖော်ပြထားပါတယ်။ကရင်ဟာမြန်မာဘီယာနဲ့မန္တလေးဘီယာလုပ်ငန်းတွေမှာအစုရှယ်ယာအများစုကိုပန်ဆိုင်ထားတာပါ။မြန်မာစစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်နေတဲ့နိုင်ငံခြားစီးပွားရေးကုမ္ပဏီတခုအနေနဲ့နိုင်ငံတကာစာနာမှုဆိုင်ရာဥပဒေတွေကိုချိုးဖောက်ပါဝင်ပတ်သက်နိုင်တဲ့အန္တရာယ်ရှိနေတယ်လို့ကုလသမဂ္ဂကြော်တော်နောက်ခံမြန်မာအချက်အလက်ရှာဖွေရေးမစ်ရှင်ရဲ့အစီရင်ခံစာကဆိုထားပါတယ်။ရုပ်ဆော့အဆုံးတမတော်ရဲ့လုပ်ရက်တွေအတွက်ငွေကြေးပံ့ပိုးပေးနေတာဖြစ်တယ်လို့ဆိုပါတယ်။ဒါ့အပြင်ကီရင်ရဲ့လက်အောက်ခံမန္တလေးဘီယာလုပ်ငန်းဟာ2018ခုနှစ်စက်တင်ဘာနဲ့အောက်တိုဘာလအကြားအမေရိကန်ဒေါ်လာ3000လူတန်းခဲ့ပြီးအဲ့ဒီချိန်ဟာတမတော်အနေနဲ့ရိုဟင်ဂျာတွေကိုလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားနေတဲ့အချိန်ဖြစ်တယ်လို့ဆိုပါတယ်။ကီရင်စီးပွားရေးလုပ်ငန်းစုရဲ့လူခွင့်ရေးမူဝါဒထဲမှာနိုင်ငံတကာလူခွင့်ရေးတွေကိုလေးစားလိုက်နာမယ်၊ကုလသမဂ္ဂရဲ့စီးပွားရေးနဲ့လူခွင့်ရေးလမ်းညွှန်မူဝါဒတွေကိုလိုက်နာမယ်လို့ဖော်ပြထားတဲ့အတိုင်းအမှန်တကယ်လှုပ်ဆောင်ဖို့လဲဂျပန်စေတနာဝန်ထမ်းနိုင်ငံတကာအဖွဲ့အတွင်းရေးမှူးချုပ်ကပြောကြောင်းဖော်ပြထားပါတယ်။ဇွန်လ10ရက်နေ့ပြန်ကြားချက်ထဲမှာတော့ကီရင်ဟာမြန်မာနိုင်ငံမှာစီးပွားရေးလှုပ်ဆောင်မှုအပေါ်နိုင်ငံတကာအသံဝိုင်းရဲ့စိုးရိမ်မှုတွေကိုဖြေရှင်းလှုပ်ဆောင်မယ်လို့ဆိုကြောင်းရေးသားထားပါတယ်။ဒါ့အပြင်သူတို့ကုမ္ပဏီနဲ့ဖက်ဆက်လုပ်ငန်းကရတဲ့အမြတ်ငွေကိုမြန်မာဥပိုင်ကုမ္ပဏီဘက်ကစီးရဲအတွက်အသုံးပြုတာကိုလက်ခံမှာမဟုတ်ဘူးလို့လည်းဆိုထားပါတယ်။လူခွင့်ရေးအဖွဲ့တွေကတော့ကီရင်ဟာသူတို့ရဲ့လူခွင့်ရေးဆိုင်ရာတာမတ်ချက်တွေအတိုင်းလိုက်နာကြောင်းပြသတင်တယ်လို့ပြောနေကြကြောင်းရေးသားထားပါတယ်ခင်ဗျာ။အပြည့်အစုံကိုတော့ www.eurasiareview.com မှာဖတ်ရှုနိုင်ပါတယ
်။ဆက်လက်တင်ပြမှာကတော့ virus ကူးစက်မှုအရှိန်ကျဆင်းလာတဲ့အတွက်တရုတ်ဟာမြန်မာနဲ့စီမံကိန်းတွေပြန်ပြီးစတင်နေကြောင်းခေါင်းစဉ်နဲ့အနတိုလူသတင်းအေဂျင်စီမှရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။နှစ်နိုင်ငံလုံးမှာကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုကိုကြော်လွှားဖြတ်သန်းခဲ့ပြီးဖြစ်တာကြောင့်တရုတ်မြန်မာနှစ်နိုင်ငံအကျိုးတူစီမံကိန်းတွေကိုပြန်လည်စတင်ဖို့ဆောင်ရွက်နေပြီဖြစ်ကြောင်းတရုတ်နိုင်ငံကတနင်္လာနေ့ကကြေညာခဲ့ပါတယ်။ခီးသွွာလာရေးလွယ်ကူချောမွေ့စေဖို့လုပ်ငန်းဆိုင်ရာထုတ်လုပ်ရေးတွေပြန်လည်စတင်နိုင်ရေးမြန်မြန်ဆန်ဆန်နဲ့အရှိန်အဟုန်မြင့်စတင်ဆောင်ရွက်နေကြောင်းတနင်္လာနေ့ကဘေကျင်းမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်လီကျန်ဇောက်ကပြောပါရယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုဖြစ်နေတဲ့ကာလဧပြီလကမြန်မာနဲ့နယ်စပ်တွေကိုတရုတ်ကပိတ်ပစ်ခဲ့တာပါဂျွန်လ24ရက်နေ့အထိနှစ်လကြာပိတ်ထားဖို့စီစဉ်ထားတယ်လို့လည်းလီကျန်ဇောက်ကဆိုပါရယ်ရေနံနဲ့သဘာဝတန်ငွေလျှက်စစ်နဲ့အခြေခံအဆောက်အုံစီမံကိန်းတွေအတွက်ဝန်ထမ်းတွေကတော့ခီးစတင်ထွက်ခွာသွားပြီဖြစ်ပြီးအလုပ်ပြန်လည်စတင်နေပြီလို့ဆိုပါရယ်ကိုရိုနာဗိုင်းရပ်စ်ကိုပြီးခဲ့တဲ့ဒီဇင်ဘာလကတရုတ်နိုင်ငံဝူဟန်မြို့မှာတွေ့ရှိခဲ့ပြီးအနည်းဆုံးနိုင်ငံပေါင်း188နိုင်ငံကိုပြန့်နှံ့ခဲ့ပြီးကမ္ဘာတဝန်းလူပေါင်း 9.96 သန်းကျော်ထိကူးစက်ခဲ့ပါရယ်အမေရိကန်အခြေစိုက် Johns Hopkins တက္ကသိုလ်ကထုတ်ပြန်တဲ့ကိန်းဂဏန်းတွေအရလူပေါင်း 3.8 တန်းကျော်ပြန်လည်ကောင်းမွန်လာတယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်ရှင်။ No yet ye gong ga feva Nieran lo sha cha ma de What that na you song to me ne Glee to your time a kick in it no
ပင်လာပါရှင်။နောက်မဲ့တနင်္ဂနွေနေ့ဇွန်လ22ရက်နေ့ဟာဖခင်များနေ့ဖြစ်ပါတယ်။သားသမီးပေါ်မှာထားတဲ့ဖခင်တွေရဲ့မေတ္တာတရားကိုအမှတ်တရနဲ့အကုန်ပြုသတ်မှတ်ထားတာပါ။ဒီတော့ VOE သရရှင်နေလဲဖခင်များနေ့မှာကိုယ့်ရဲ့ဖေဖေကိုမေတ္တာတည်လက်ဆောင်ပါခြင်းနဲ့ပြောချင်စရာစကားလေးတွေကိုလေးလိုက်ရတစ်ဆင်ပြောခြင်းကြတယ်ဆိုရင်တော့ VOE ကိုစနေနေ့နောက်ဆုံးထားပြီးတော့အစာရေးလိုက်ပါနော်။ကိုယ့်ရဲ့နာမည်ကိုယ့်ဖေနာမည်နဲ့နေရက်တို့ကိုထည့်ရေးဖို့မမေ့ပါနဲ့။ VOE မြန်မာပိုင်းရဲ့ Facebook စာမျက်နှာ VOE Bamish News ဆိုတာမှာsend message ဆိုတဲ့နေရာကနေစာရေးနိုင်သလို email လိပ်စာ bamis@voanews.com ကိုလည်းစာရေးပို့နိုင်ပါတယ်။ VOE ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။
ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ရွေးကောက်တင်မြှောက်ထားတဲ့အစိုးရရဲ့လက်အောက်ခံမဟုတ်တဲ့တီးခြားလွတ်လပ်တဲ့အခွင့်အတူခံစစ်တပ်စီးပွားရေးလုပ်ငန်းတွေအကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကဂူကြီးတင်ဆက်ထားပါရခင်ဗျာ။
စစ်တပ်ကိုတီးကြလွတ်လပ်တဲ့လက်နက်ကိုင်အဖွဲ့အစည်းဖြစ်ရပ်တည်နိုင်အောင်အထောက်အကူပြုတဲ့စီးပွားရေးနယ်ပယ်၅ခုကိုလွန်ခဲ့တဲ့ဩဂုတ်လထုတ်ကုလသမဂ္ဂအချက်အလက်ရှာဖွေရေးမစ်ရှင်ရဲ့အစီရင်ခံစာမှာဖော်ပြပါတယ်။ဒီထဲမှာမြမစီးပွားရေးဥပိုင် Limited MEHL နဲ့မြမစီးပွားရေး Corporation MEC ဟာစစ်တပ်ပိုင်ကုမ္ပဏီအဖြစ်တင်ရှားပါတယ်။သူတို့အောက်မှာစီးပွားရေးလုပ်ငန်းပေါင်း105ခုရှိတယ်လို့ဖော်ပြပါတယ်ခရိုနီကုမ္ပဏီတွင်လည်းနီးကပ်စွာဆက်သွယ်ထားပါသေးတယ်ရခိုင်စစ်စင်ရေးမှာခရိုနီကုမ္ပဏီ45ခုကရန်ပုံငွေထောက်ပံ့ပါတယ်ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များဆောင်ရွက်ရေးကော်မတီကိုကမ္ဘောဇာအုပ်စုကဒေါ်လာ2တန်းကျော်ကာကွယ်ရေးဦးစီးချုပ်ကိုဒေါ်လာ2တန်းခွဲလှူဒန်းခဲ့ပြီး Max မြန်မာအုပ်စုကတော့ဒေါ်လာ1တန်းခွဲလှူဒန်းပါတယ်2017ရွေးကောက်ပွဲအစိုးရဖွဲ့စည်းချိန်မှာကချင်းပြည်နယ်မှာတိုက်ပွဲပြန်လည်ဖြစ်ပွားပြီးကြောက်စိမ့်တူပုံမှုနဲ့နေဆက်ကုံသွဲမှုကိုစစ်တပ်ကချုပ်ကန့်လိုက်တာမို့မြောက်ပိုင်းတိုင်းကစစ်ဘုအစင်းစစ်အကျိုးအမြတ်ခံစားရပါတယ်
။လက်နက်ကန်ပဋိပက္ခဖြစ်ပွားနေတဲ့ကချင်နဲ့ရှမ်းပြည်မြောက်ပိုင်းဒေသမှာစစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေရှိပါတယ်။စစ်တပ်ပိုင်ကြောက်စိမ့်နဲ့ဗဒမြားလုပ်ငန်းပေါင်း23ခုတွေ့ရတယ်လို့ဖော်ပြပါတယ်။စစ်တပ်စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်တဲ့နိုင်ငံခြားကုမ္ပဏီ44ခုရှိပြီးတပ်နဲ့ဖက်ဆက်လုပ်ထားတဲ့နိုင်ငံခြားကုမ္ပဏီက14ခုရှိပါတယ်။လက်နက်ခရမ်းနဲ့အခြားပစ္စည်းတွေတပ်မတော်ကိုရောင်းချနေတဲ့နိုင်ငံ9ခုရှိပါတယ်။အဲ့ဒီထဲမှာနိုင်ငံပိုင်ကုမ္ပဏီ12ခုနဲ့ပုဂ္ဂလိကပိုင်ကုမ္ပဏီ2ခုပါဝင်ပါတယ်။စစ်ဘက်ရောအရက်ဘက်ပါသုံးလို့ရတဲ့ပစ္စည်းတွေတပ်မတော်ကိုရောင်းချနေတဲ့ပုဂ္ဂလိကပိုင်နိုင်ငံခြားကုမ္ပဏီ9ခုရှိကြောင်းကိုလည်းကုလသမဂ္ဂမစ်ရှင်ကဖော်ပြပါတယ်။တိုင်းသားလက်နက်ကိုင်နဲ့ပူးပေါင်းပြီးတယံဇာတထုတ်ယူနေတဲ့နိုင်ငံခြားကုမ္ပဏီတွေလည်းရှိပါတယ
်။ထူးခြားတာကတော့စစ်တပ်ပိုင်လုပ်ငန်းကြီးနှစ်ခုဖြစ်တဲ့ MEHL နဲ့ MEC ကိုနိုင်ငံပိုင်မဟုတ်ဘူးလို့သတ်မှတ်ထားတဲ့အချက်ပါပဲ။ MEHL နဲ့ MEC ရဲ့အစုရှယ်ယာအလုံးကိုလက်ရှိစစ်ဘုံနဲ့အငိမ့်စားစစ်ဘုံတွေကပိုင်ဆိုင်ပါတယ်။ MEHL မှာအစုရှယ်ယာပိုင်ဆိုင်သူ3,200ကျော်ရှိတယ်လို့မန်နေဂျာဟောင်းဘုံမူးလှမျိုးကပြောကြောင်း2019ဖေဖော်ဝါရီလ1ရက်နေ့တို့ Financial Times သတင်းစာမှာမိုက်ကယ်ပီကဖော်ပြပါတယ်2015-16မှာ MEH ဟာဒေါ်လာ85သန်းအမြန်အစွန်ရရှိပြီးဒီထက်ကသုံးပုံတစ်ပုံကိုအစုရှယ်ယာရှင်တွေကိုမျှဝေပေးတယ်လို့ဆိုပါတယ်ဒါပေမဲ့ MEH မှာမဖော်ပြတဲ့ဝင်ငွေအများအပြားရှိနိုင်ပါတယ်2014မှာကြောက်စိမ့်ဒေါ်လာသန်း3,100ဘူးရောင်းရတယ်လို့လန်ဒန်အခြေစိုက် Global Witness အစီရင်ခံစာမှာဖော်ပြပါတယ
်။အများသိကြတဲ့စစ်တပ်ပိုင်ကုမ္ပဏီကြီးတွေဟာစစ်ဘုစီးပွားရေးလောကရဲ့ထွက်ပြူစအကင်းလေးသာဖြစ်တယ်လို့သုံးသပ်သူတွေလည်းရှိပါတယ်။အငိမ့်စားဘူဂျုံမှုကြီးဘူဂျုံကြီးဘူဂျုံနဲ့ဘုံဦးကြီးတွေပိုင်တဲ့စီးပွားရေးလုပ်ငန်းအများပြားရှိနေပါတယ်။အထူးသဖြင့်ကြောက်မြတ်မှောင်ခိုလုပ်ငန်းကိုကြီးစိုးကြပါတယ်။စစ်ဘုစီးပွားရေးနဲ့အရသာပြုပြင်ရေးဟာဗရာတလန်တန်တလန်မသက်ဆိုင်လောက်အောင်ကွဲပြားခြားနားနေတယ်လို့မြင်သူတွေလည်းရှိပါတယ်။ MEH ရဲ့ထိပ်ပိုင်းကညွှန်ကြားရေးမှူးဆယ်ဦးဟာစစ်ဘုတွေဖြစ်ကြပါတယ်။အုပ်ချုပ်တဲ့ဘုတ်အဖွဲ့ကိုစစ်ဦးစီးချုပ်ဦးဆောင်တဲ့ထိပ်တန်းအရာရှိ9ယောက်ကကြီးကြပ်ပါတယ်။ MEH ကိုယ်စားလှယ်နဲ့တွေ့ဘူးတဲ့နိုင်ငံခြားအရာရန်တူကတော့တီးကြကဘာကလူသားတွေနဲ့တွေ့ရတယ်လို့ပဲလို့မှတ်ချက်ပေးပါတယ
်။ဟုတ်ပါတယ်။ MEH နဲ့ MEC ဟာစစ်တပ်အတွက်တီးကြတီထောင်တဲ့အဖွဲ့အစည်းတွေပါ။စစ်တပ်ရဲ့ပုဂ္ဂလိကပိုင်ကုမ္ပဏီတဘောမျိုးဖြစ်နေပြီးလျှော့ဝဲစွာလောက်ကိုင်းတဲ့အဖွဲ့တွေဖြစ်ပါတယ်။စစ်ကောင်းဆောင်ပိုင်းကအစီရင်ခံဖို့လိုပါတယ်။ရွေးကောက်ပွဲအစိုးရကပြုပြင်ပြောင်းလဲလုပ်လာတဲ့အခါမှာ2019မြန်မာနိုင်ငံကုမ္ပဏီများဥပဒေအရစစ်တပ်ပိုင်ကုမ္ပဏီကြီးနှစ်ခုစလုံးရင်းနှီးမြှုပ်နှံမှုနဲ့ကုမ္ပဏီများညွှန်ကြားရေးမှုဦးစီးဌာန DICA ကိုနှစ်စဉ်အစီရင်ခံစာတင်ပြဖို့လိုအပ်လာပါတယ်။ဒါပေမဲ့အများပြည်သူသိရှိနိုင်ဖို့အတွက်ထုတ်ပြန်ကြေညာစရာမလိုကြောင်းသိရှိရပါသည်စစ်တပ်ပိုင်စီးပွားရေးလုပ်ငန်းတွေမှာအာဒီလိုက်စားမှုအများဆုံးတွေ့ရတယ်လို့မိုက်ကယ်ပီးရဲ့ဆောင်းပါးမှာဖော်ပြပါသည် MEH ကစစ်ဘုတွေဟာစီးပွားရေးလုပ်ချင်တဲ့နိုင်ငံခြားကုမ္ပဏီတွေစီကနေလက်ယူလေးရှိတယ်လို့ဆိုပါတယ်ဗီယက်နမ်ကာကွယ်ရေးဝန်ကြီးဌာနပိုင်ဗီယက်တယ်နဲ့ပူးပေါင်းပြီးတည်ထောင်တဲ့မိုက်တယ်တယ်လီကောမှာစစ်တပ်ပိုင်ကုမ္ပဏီဖြစ်ပါလေ။ဒီလိုစစ်တပ်လုပ်ငန်းတွေအပြင်အစိုးရဘတ်ဂျက်အသုံးစရိတ်မှာလည်းစစ်တပ်ရယူတဲ့ဝေစုဟာအများဆုံးဖြစ်နေပါလေ။ဒီအကြောင်းကိုရှေ့အပတ်မှာဆက်လက်တင်ပြပါမယ်ခင်ဗျာ။
ဒီတစ်ပတ်ကျမ်းမာရေးခန္ဓာမှာတော့မိုးချိုးကြောင့်သိဆုံးသူများလာခြင်းအကြောင်းအပိုင်းနှစ်ကိုတင်ပြထားပါတယ်မြန်မာနိုင်ငံမှာဒီမိုးချိုးကြောင့်ဒီနှစ်သိဆုံးရသူတွေအထက်ကွင်းပြင်မြချောင်းတွေအပြင်လမ်းပေါ်နဲ့အိမ်တွင်းအိမ်ပြင်ရောက်နေသူတွေလည်းပါတယ်လို့ဘေးအန္တရာယ်ဆရာကြွန့်ကျင်သူတွေကဆိုပါတယ်အခုလိုလမ်းပေါ်အိမ်တွင်းနဲ့အိမ်ပြင်မှာဘလို့မိုးချိုးပြစ်ခံကြရပြီးဘလို့ကာကွယ်နိုင်ပါလဲဒီအကြောင်းအသေးစိတ်စောင့်ကြည့်နေတဲ့ဘေးအန္တရာယ်ဆရာစီမံခန့်ခွဲမှုဦးစီးဌာနကညွှန်ကြားမှုတော့ဖြူလက်လက်ထုံကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါတယ်ဟုတ်ကဲ့ဘေးအန္တရာယ်စီမံခန့်ခွဲမှုဌာနကညွှန်မှုတော့ဖြူလက်လက်ထုံခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာမိုးချိုးကြောင့်ဒီနှစ်မိုးမှာသေဆုံးမှုများတဲ့အကြောင်းပြီးခဲ့တဲ့ဘက်ကပြောရမှာအဓိကသေဆုံးရတဲ့ဝမ်းစာရှာဖွေလုပ်ကိုင်သူတွေပေါ့နော်အထူးသဖြင့်တော့လေကွင်းပြည်တွေမှာလိုရတဲ့လေသမားတွေနဲ့နောက်မြချောင်းတွေမှာနဲ့ဆောက်လုပ်ရေးတွေမှာလိုရသူမျိုးတွေအတွက်ဘလူးကာကွယ်တင်တာကိုပြောခဲ့ပြီးမှဒီတစ်ခေါက်တော့ဆ iam မရင်နောက်အဖြစ်များတာဖြစ်တဲ့ဒီလမ်းမပေါ်နဲ့အိမ်တွင်းနဲ့အိမ်ပြင်မှာဘလူးကာကွယ်တင်တာကိုဆက်ပြောမှာမို့လမ်းမပေါ်မှာဆ iam မရင်ဒီတထောင်နာမိုးခိုးနောက်စပိန်တွင်းဖြစ်ခဲ့ရတာမျိုးတွေအတွက်ဘလူးစအကြံပေးခြင်းလဲ
အဲ့လိုမိုးခိုးတဲ့သူတွေနောက်တော့အဖြစ်တော့သူသူကိုကိုပေါ့နော်ကျွန်တော်တို့လည်းဥပမာဒီမိုးရီထဲမှာရောက်နေတဲ့အချိန်မှာတော့အရင်လဲမိုးတွေကမိုးချိုးတွေကလည်းပြင်းနေတယ်၊ဖြက်စီးတွေလည်းနေတယ်၊မိုးတွေဖြစ်ချုံနေတော့လေ။ဒါပဲဖြစ်နေတဲ့ရာအဆောက်အဦတွေ့တယ်ဆိုလို့ရှိရင်လည်းဝင်တော့ခိုးမှုမှာပါ။များသောအားဖြင့်တော့လေဒီလိုနေရာပဲခိုးဖို့တော့ရှိလာမှာပေါ့နော်။ဒါမှလည်းအဲ့ထဲမှာများတန်ထဲတွေနဲ့ညာနေတဲ့နေတလားပေါ့နော်။ကိုကကြည့်တင်တယ်ပေါ့။နောက်ကစပိန်တွန်းတဲ့သူတွေဆိုရင်ဒါဖြစ်တန်ထဲနဲ့ထိခတ်နေရဆိုဒီစပိန်တွန်းလာတဲ့စပိန်စီးလာတဲ့ဆိုင်တဲ့စီးလာတဲ့ဆိုရင်တော့မှအမြန်ဆုံးပေါ့နော်။ကိုစီးနေတာတွေကိုခဏထားပြီးတော့ဒီပစ္စည်းတွေနဲ့နည်းနည်းဝေးတဲ့နေရာမျိုးပေါ့နော်အဲ့လိုလေးမှနေနေတယ်ဒီခုံလုံးတဲ့ခါမှလည်းအဲ့လိုခုနကလို့ဟိုဆရက်တီမှာခုံလုံးတဲ့သူတွေကမာယုံမှာဝင်ပြီးခိုးတယ်ပေါ့နော်ဒီလိုမျိုးလဲမိုးချိုးပြတဲ့ဖြစ်စဉ်လေးတွေရှိပါတယ်ဟိုမခိုးမဖြစ်တော့ခိုးရမှာဆိုပေမဲ့အဲ့ထဲမှာခုနကပြောသလိုဒီကန်တဲ့ပစ္စည်းတွေပြက်ဖြစ်စီးနိုင်တဲ့ပစ္စည်းတွေနဲ့ဝေးတဲ့နေရာအဆောက်အဦရဲ့အလဲလေးမှတတ်နိုင်ပေါ့နော်အဲ့လိုမျိုးလေးတွေမှခိုးမှာပေါ့
ဟုတ်ကဲ့ဆရာမကြီးနောက်ထပ်ရောဒီလမ်းမပေါ်မှာအတွက
်ရှင်ဒါနဲ့ဆက်ဆက်ပြီးပြောမယ်ဆိုရင်ပေါ့နော်ဒီကိုလမ်းသွားလမ်းလာဖြစ်နေတဲ့အချိန်ဆိုရင်တော့မှဓာတ်တိုင်လေးအနာရောပေါ့နော်ဒီတုဆူးချိုးတွေအနာပေါ့နော်တုဆူးချိုးတချို့ဆိုရင်ချန်စီကိုတုဆူးချိုးနဲ့ကာတာမျိုးရှိနေအဲ့လိုမျိုးတွေအနာတွေဆိုရင်တော့မှမနေထင်ဘူးပေါ့
ဟုတ်ကဲ့ဆရာမကြီးနောက်တစ်ခုကဒီနေ့ထဲမှာထူးထူးခြားခြားဖြစ်လာတဲ့ဒီအိမ်ထဲမှာပဲဖုန်းသွင်းအင်တာနက်သွင်းဖြစ်ရတဲ့သူတွေအတွက်ကဘယ်လိုကြံပေးခြင်းလဲ
ပါလေဖြစ်တတ်တူဖြစ်စီဖြစ်ဖြစ်နဲ့တန်ခါနဲ့ဆက်ဆက်တဲ့မြောက်ဆက်စီးပေါ့နော်ဆက်ဆက်နဲ့ဆက်ဆက်တဲ့အခါကျတော့အချို့ကလည်းဟိုဖုံးတုံးလို့ဖြစ်တာမဟုတ်ဘူး။ဘာညာလဲကျမတို့ဒီအခုတလောလေးမှာတော့ကြားရတာရှိပါတယ်။ဒါတော့ပညာရပိုင်းဆိုင်ရာနည်းပညာပိုင်းဆိုင်ရာတွေပေါ့နော်။ဒါပေမဲ့တကယ်မြေပြင်လက်တွေ့မှာကြတော့လည်းအဲ့လိုအင်တာနက်သုံးနေတဲ့အချိန်မှာမူချိုးဖြစ်လို့ဟိုတည်ဆုံနေသူတန်ရတဲ့သူဖုံးပြောနေတဲ့အချိန်မှာပေါ့နော်။အဲ့လိုမျိုးဖြစ်စဉ်တွေရှိပါတယ်။ဒီမိုးရွာနေတဲ့အချိန်မှာဖုံးလေးကင်ပြီးတော့အဆောင်ရဲ့အပြင်ကိုထွက်ပြီးတော့ပုံပြောလို့မိုးချိုးဖြစ်ပြီးတိတ်ဆုံးသွားတဲ့ဖြစ်စဉ်တွေလည်းတစ်ခါလဲရှိခဲ့တာပါ။အိမ်ထဲမှာပဲအင်တာနက်သုံးနေတဲ့အချိန်မှာလည်းပြည့်တဲ့ဖြစ်စဉ်တွေလည်းရှိခဲ့ပါသေးတယ်။အဲ့တော့ဘာပဲဖြစ်ဖြစ်တော့ကိုယ့်ရဲ့အသက်အန္တရာယ်အတွက်ဆိုရင်ကတော့ဒီအရင်ကအတွေ့အကြုံရှိခဲ့မယ်ဖြစ်စဉ်ရှိခဲ့မယ်ဆိုတော့လိုက်နာတင်ပါတယ်။ဒါဆိုတော့မိုးအရင်ထစ်ချုံနေမယ်မိုးချိုးကိုဖြက်စီးတွေလက်နေမယ်ဆိုလို့ရှိရင်အိမ်ထဲမှာပဲဖြစ်ဖြစ်အိမ်ပြင်မှာပဲဖြစ်ဖြစ်ပေါ့နော်။ပုံမျိုးတော့မတုံးတင်ပါဘူး။တက်နိုင်လို့ရှိရင်တော့ဆက်တောင်းမှာပေါ့နော်။ပုံပါသွားတော့မှပိတ်ထားတင်တယ
်။ဟုတ်ကဲ့ဆရာမကြီးနောက်တစ်ခုကဒီနှစ်ထဲမှာပဲထပ်ဖြစ်လာတဲ့သဘောပေါ့နော်။ဒီတစက်မိတ်မှာရေခံတဲ့သူရေချိုးတဲ့သူလည်းရှိနေတယ်မဆင်ပါသတို့အတွက်ရော
။ကျမ်းမေးအောင်ပါပေါ့နော်ရေချိုးလို့မိုးချိုးတိတိဖြစ်နေတဲ့ဟိုးရင်ကရှိခဲ့ပြီလေ။ဆုံးခဲ့တဲ့၄-၅ချက်နဲ့ပေါ့နော်။နောက်အခုဒီတလုံးမှကျတော့ဒီတစ်ဆဲအိမ်မှာမိုးရင်ခံတဲ့အချိန်မှာဒီမိုးချိုးတိတိဖြစ်နေပေါ့နော်။အဲ့ဒါဆိုလို့ရှိရင်လည်းဒီရေနဲ့လည်းဆက်ဆက်မယ်။နောက်ပြီးတော့ဒီနေရာတဝိုက်မှာဒီမိုးချိုးပြင်းတဲ့ဖြစ်စဉ်ရှိနေလို့ပေါ့။ဟိုမိုးရွာမိုးချိန်တဲ့အချိန်ဖြစ်ပြီးလက်တဲ့အချိန်ကတော့တတ်နိုင်လို့ရှိရင်ဒီနေ့ထူးထူးမှုလေးကံကြပစ္စည်းတွေဥပပကံစေးနေတာများချပေါ့အဲ့လိုမျိုးလေးတော့ရှောင်တဲ့
ဟုတ်ကဲ့ဆရာမကြီးနောက်ထပ်ရောဒီအိမ်ထဲမှာရှိတဲ့သူတွေအတွက
်အခုနောက်ပိုင်းတော့အိမ်ထဲမှာဒီတိုင်းနေနေတယ်လေအဲ့လိုမျိုးဖြစ်တဲ့ဖြစ်စဉ်တွေတော့ရှိပါတယ်အိမ်ထဲမှာကိုကနေပြီးဆိုရင်လည်းတက်နိုင်ရောဒီကရင်ပေါက်တွေနားတကားပေါက်တွေနားမနေနဲ့ပေါ့နောက်ကကျတော့ကရင်ပေါက်တွေကမှန်နေပါလေဖြစ်နေတယ်ဆိုရင်တော့မှလိုက်ကတတာမျိုးဟိုဆက်ကူကတာမျိုးပေါ့နော်အဲ့လိုမျိုးတွေလည်းထောက်ထားစေမှာဟိုအဆောက်အဦရဲ့တက်နိုင်ရောအလယ်မှာနေတဲ့ပေါ့အပေါက်တွေနဲ့နှံ့ရနေ
နဲ့ဝေးတဲ့နေရာမျိုးပေါ့နော်အဲ့လိုမျိုးဒီမှာနေတင်တယ်နောက်ခါကျတော့အိမ်ထဲမှာရှိနေတယ်ဆိုရင်တော့မှရေဒီယိုနားထောင်တာတွေ TV ကြည့်တာတွေမလုပ်တင်ပါဘူးကွန်ပျူတာရိုက်နေမယ်ဒါလေးကိုခဏခါတင်တယ်နောက်ဆက်ဖြစ်ပေါ့နော်မိဘတိုက်နေတာမျိုးတို့သမင်းဟင်းဝှက်နေတာမျိုးတို့ဒါတွေမလုပ်ခဲနဲ့တတ်နိုင်မယ်ဆိုရင်ခလုတ်တွေပိတ်ပလတ်တွေတောင်မှရှုပ်ထားတင်တယ်ပေါ့နောက်အဲ့ဒီကပြောတဲ့ရှိသုံးထွေတာပေါ့ရှိချိုးတာတွေရှိသုံးနေတာတွေမလုပ်တင်ဘူးနောက်အိမ်ထဲမှာဆိုလို့ရှိရင်လည်းဒီတန်နဲ့ဆက်ဆက်တဲ့ပစ္စည်းတွေရှိနေတန်တဲ့ပစ္စည်းတွေဒါလေးကိုမကင်ထားတင်
ဟုတ်ကဲ့ဆရာမနောက်တစ်ခုတော့ဒီအိမ်ပြင်မှာဆိုရင်ရောခုနကပြောခဲ့ပြီးသားပေါ့နော်ဟိုစိုက်ကယ်တို့စပိန်တို့ကလွဲပြီးတော့တခြားအခြေအနေတွေမှာ
တခြားအခြေအနေမှာဆိုရင်လည်းဟိုဖြစ်နိုင်မှာကတော့ဟိုလမ်းလျှောက်နေတာမျိုးလည်းဖြစ်နိုင်တယ်ဟိုကလမ်းလျှောက်နေမယ်ဆိုတော့ခုနကကျွန်မကြံကြည့်ခဲ့တဲ့အတိုင်းပေါ့နော်ညတော့ချင်းပြင်းတဲ့နေရာတွေထက်တိုင်နေတဲ့ဝေးတဲ့နေရာဖုန်းတာဝါတိုင်နေတဲ့ပြီးတဲ့နေရာတွေမှာမနေနဲ့ခက်ဝေးဝေးနေပေါ့နော်နောက်တည့်တည့်အမြင်ကြီးတွေအဲ့လိုနေရာတွေကိုမနေတင်ဘူးလမ်းလျှောက်တော့ကရှည်တူးလို့ရှင်ရှည်နဲ့ချိန်ဆမှုမရှိအောင်ပေါ့နော်ရှည်နဲ့ဝေးတဲ့ကျန်းကျောင်းမျိုးကသွားတင်တယ်နောက်ဆက်ဆက်မျိုးကြိုးတွေပေါ့နော်ဆက်ဆက်တက်တိုင်းလေးဒါလေးကိုရှောင်တင်တယ်နောက်ခါကျတော့ကျွန်တော်တို့မိမိအားဆိုလည်းပြောကြပါရဲ့ထီးဆောင်လာတဲ့ထီးဆိုတာကလည်းပန်နဲ့ပဲပေါ့နော်ထီးဆောင်လာလို့ရှိရင်တော့မှမိမိအားဆိုရင်ဒီကြီးတွေကလည်းပြောပြပြီးလာရှိတယ်လေထီးဆောင်လာရင်ကိုယ့်ရဲ့လက်လေးကျင်းလာမယ်ဆိုတော့အမိုးချိုးဖြစ်တော့မှထီးကိုအမြန်ဆုံးလွှင့်ပြရပေါ့နော်အမြန်ဆုံးလွှင့်ပြပြီးတော့ကိုယ့်ရဲ့ခန္ဓာကိုယ်ဟိုအသေးဆုံးဖြစ်အောင်ဘာပဲဖြစ်ဒူးတုတ်ထိုင်ချလိုလေးဝတ်ပြီးတော့ပေါ့နော်အထူးကတော့ခန္ဓာကိုယ်မိုးချိုးပြတ်မှတ်ရဲ့အသေးဆုံးဖြစ်အောင်နေရမှာပေါ့နော်ဟိုဝမ်းလာကြီးမှောက်ပြီးတော့အဲ့လိုကြီးရှောင်ကြတာမျိုးမဟုတ်ဘူးပေါ့နောက်တစ်ခုကကျတော့လေကားမောင်းနေတဲ့အချိန်ဆိုလို့ရှိရင်မိုးလည်းအရင်ရွာနေမယ်ဆက်စီးပြီးမိုးထစ်ချုံနေဖြစ်နေမယ်ဆိုလို့ရှိရင်တော့ကားကိုလည်းတက်နိုင်တော့ရက်လိုက်တယ်ပေါ့နော်ရက်တဲ့အခါမှာလည်းခုနကလိုတစ်တင်အောက်တွေတက်တိုင်အောက်တွေအဲ့လိုမျိုးတော့မရက်တင်ပေါ့ဟိုအပြတ်ချင်းနဲ့ဆက်ကျိုးတွေနဲ့ဝေးတဲ့နေရာမျိုးမြင့်မားတဲ့တစ်တင်ကြီးတွေပေါ့နော်အဲ့လိုမျိုးတွေတော့ရှောင်ချားတင်တယ်ရက်ထားတဲ့နောက်မှာအချက်ပြမီလေးဖွင့်ထားတင်တယ်ကားထဲမှာလည်းကိုကပန်နဲ့ဆက်ဆက်တဲ့ဟာတွေကိုလိုက်မကင်မနဲ့ဒီလိုလေးပဲပေါ့နော်နေရမယ်နောက်ရှိသေးပါသေးဖြတ်ရမယ့်အခါမျိုးပေါ့နော်ဒီမိုးရွာနေမဖြတ်သေးဘဲနဲ့ခဏဆောင်တင်တယ်ပေါ့
ဟုတ်ကဲ့ဆရာမအဲ့ဒီတော့ဒီနှစ်ထဲမှာဒီသူတစ်ပြင်းမိုးဥကြကာလာမှာပေါ့နော်အခုလိုမိုးကြိုးကြောင့်ဒီဆင်းရဲသူများလာတာနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတာကိုပြောပါရှင်းမလား
ကျွန်တော်တို့ဒီဖြစ်စဉ်တွေကိုကြည့်ရတာပေါ့နော်မိုးကြိုးကြစ်တာကလည်းနောက်တော့ဖြင့်နေရင်း7နာရီရနေ6နာရီအတွင်းအဲ့လောက်ကြာကာလာလေးဒီမှာဖြစ်နေတာညတော့အများဆုံးတွေ့ရတယ်အဲ့တော့ဒီမိုးရွာမယ်မိုးထစ်ချုံမယ်လျှက်စီးလက်မယ်ဒီလိုအချိန်တွေမှာဖြစ်ပြီးဆိုလို့ရှိရင်တော့အတက်နိုင်ဆုံးကိုကူကူကာကွယ်ပါပေါ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမ
စင်တင်ဆက်သွားမယ်တန်ရင်တင်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတို့အသားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့မြန်မာအစိုးရတက်မတော်တို့နဲ့နှစ်ဖက်ဆွေးနွေးပွဲတွေကိုပြန်လည်စတင်လိုလားကြောင်းမြောက်ပိုင်းမဟာမိတ်အဖွဲ့တွေကပြောပါရယ်ရခိုင်ပြည်နယ်အမ်းမြို့နယ်ဓာလက်ကျေးရွာအုပ်စုကဒေသခံတွေစာနယ်ရိက္ခာအခက်ခဲကြောင်းမြို့ပေါ်မှာခိုလုံနေကြရတယ်ဆိုတာနဲ့ရှမ်းပြည်နယ်အတွင်းအရက်သားတွေလူခွင့်ရေးချိုးဖောက်ခံနေရတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါပနာမအပြည့်ရဲ့လက်မှတ် bilateral ရေးထိုးနိုင်ရေးအတွက်အစိုးရတက်မတော်နဲ့နှစ်ဖက်ဆွေးနွေးပွဲတွေကိုပြန်လည်စတင်ဖို့လိုလာတယ်လို့မြောက်ပိုင်းမဟာမိတ်အဖွဲ့ကပြောပါတယ်မြောက်ပိုင်းမဟာမိတ်လေးဖွဲ့ထဲကတစ်ဖွဲ့ဖြစ်တဲ့တအန်းပလောင်တပ်ဖွဲ့ TNLA ကတရင်နဲ့ပြန်ကြားရေးတာဝန်ခံပုံမူမိုင်းအိုက်ကျော်ကအဓိကတိတိုက်ပွဲဖြစ်နေတဲ့ဆိုတာကတွေ့ဆုံဆွေးနွေးပွဲမရှိလို့တွေ့ဆုံဆွေးနွေးပွဲရှိတော့လေရလကမတိုးတက်လို့ဒီလိုမျိုးတိုက်ပွဲတွေမဖြစ်အောင်မကြာခဏတွေ့ဆုံဆွေးနွေးဖို့လိုတယ်လို့ပြောပါတယ်တွေ့ဆုံဆွေးနွေးပွဲစတင်ရန်အတွက်နိုင်ငံတော်သမ္မတရုံးကငြိမ်းချမ်းရေးအကျိုးတော်ဆောင်အဖွဲ့ PCG ကိုအခုလအစောပိုင်းကဆက်တွယ်ပြောဆိုထားကြောင်းတွေ့ဆုံဆွေးနွေးဖို့လည်းအပြန်အလှန်ညှိနှိုင်းနေဆဲဖြစ်ကြောင်း PCG ကပြောပါတယ်
ရခိုင်ပြည်နယ်အမ်းမြို့နယ်မှာအစိုးရစစ်တပ်ကရိတ်ခါတပ်ယူခွေတွေပိတ်ပင်ထားတဲ့အတွက်ဒလက်ကျေးရွာအုပ်စုကဒေသခံတရားကျော်ဟာစစ်နာရိတ်ခါခဲခဲ့ကြောင်းမြို့ပေါ်မှာလာရောက်ခုံလုံနေကြရပါတယ်အခုလူထွက်ပြေးတင်းချောင်လာကြတဲ့သူတွေကတော့ဒလက်အုပ်စုမင်္ဂလာဆောင်ကျေးရွာသားတွေဖြစ်ကြပြီးမြတ်သိန်းနံဖုံးတော်ကြီးကျောင်းမှာအလူရှင်တွေရဲ့ကူညီနဲ့ယာယီဆက်လျှောက်ထားတယ်လို့အမ်းမြို့ခံတွေကပြောပါတယ်ဒလက်ချောင်းမှာတိုက်ပွဲတွေပြင်းထန်ခဲ့တဲ့အတွက်ကစူးကိုင်းမှာခြေဆိုင်ထားတဲ့အစိုးရတပ်ကဒလက်ချောင်းကိုသွားတဲ့ကုန်းလမ်းရေလမ်းတွေကိုပိတ်ဆို့ထားတယ်လို့စံနဲ့တခြားရိတ်ခါတပ်ယူခွေကိုလည်းလွန်ခဲ့တဲ့3လလောက်ကတည်းကပိတ်ပင်ထားတာဖြစ်ပါတယ်
။ပ
ဖန်ဆင်းရမည့်မူရင်းစေဝါရောင်းဝယ်သူနဲ့ပတ်သက်မှုရှိတယ်ဆိုပြီး DKPA တည်ရင်မှုတဦးကိုစစ်ဆေးနိုင်ဖို့အတွက်ဆေးလွတ်ပေးဖို့ကရင်ပြည်နယ်နယ်လုံဝန်ကြီးက DKPA ထံအကြောင်းကြားစာပေးပို့ပါတယ်ပြီးခဲ့တဲ့မေလ24ရက်နေ့တုန်းကလွယ်လင်းတောင်ကြီးကလားမှာ ice 1655 ကီလိုနဲ့အတူတဲဆောင်လာသူတို့ကိုဖမ်းဆီးရမိပြီးစစ်ဆေးချက်အရ DKPA ကတပ်မှုအဆင့်ရှိသူတို့နဲ့ပတ်သက်ဆက်နွယ်မှုရှိတဲ့အတွက်အဲ့ဒီတိုက်ရင်မှုကိုစစ်ဆေးဖို့မြန်မာနိုင်ငံရဲတပ်ဖွဲ့ထံဆေးလွတ်ပေးဖို့အတွက်ကရင်ပြည်နယ်နယ်လုံဝန်ကြီးမျိုးမင်းနောင်ကဇွန်လ10ရက်နေ့ရက်စွဲနဲ့ DKPA ဆက်ဆံရေးရုံးမှစာပို့အကြောင်းကြားထားတာဖြစ်ပါတယ် DKPA ဘက်ကဆက်လက်လှုပ်ဆောင်မဲ့အခြေအနေနဲ့ပတ်သက်ပြီး DKPA တုစစ်ဦးစီးချုပ်ကိုမေးမြန်းရမှာဌာနချုပ်ထံအဆိုပါအကြောင်းကြားစာမရှိသေးကြောင်းသာပြန်လည်ဖြေကြားခဲ့ပါတယ်
ရခိုင်မြောက်ပိုင်းကမြောက်ဦးမြို့နယ်တိန်ညိုစစ်ဆောင်စခန်းကိုပြီးခဲ့တဲ့ရက်ပိုင်းကတပ်မတော်ကဝင်ရောက်စစ်ဆေးခဲ့တာကြောင့်စစ်ဆောင်တို့ကြောင်းလိုက်ပြီးထွက်ပြေးသွားကြတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ်။တိန်ညိုစစ်ဆောင်စခန်းကိုပြီးခဲ့တဲ့ဇွန်လ14ရက်နေ့ကနေ့ရက်တာစစ်ဆေးခဲ့တာဖြစ်ပြီးအိမ်တော်စုစီရင်တွေနဲ့အေအေဖွဲ့နဲ့ဆက်ဆက်မှုရှိမရှိစစ်ဆေးခဲ့တာဖြစ်တယ်လို့တိန်ညိုစစ်ဆောင်စခန်းတာဝန်ခံဦးဝေလအောင်ကပြောပါတယ်။လက်ရှိတိန်ညိုစခန်းမှာလူဦးရေ 3,000 ကျော်နေထိုင်တာဖြစ်ပြီးတပ်မတော်ကလာဆက်တဲ့အချိန်မှာကြောင်းလိုက်ပြီးထွက်ပြေးသွားသူတွေနဲ့နေရပြန်သူတွေရှိနေတာကြောင့်လူဦးရေကွာမှုတွေရှိတယ်လို့လည်းသူကပြောပါတယ်။
ရှမ်းပြည်နယ်တီဘောမြို့တောင်ဖက်လွယ်ပန်းခါဒေသဖက်မှာဒေသအတွင်းလှုပ်ရှားနေတဲ့မြန်မာစစ်တပ်နဲ့အပြည့်ရ RCSS SSA တောင်ပိုင်းရှမ်းပြည်တပ်မတော်တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဇွန်လ17ရက်နေ့ကတပ်မတော်ချင်းမြန်တိုက်ရင်အမှတ်326နဲ့ RCSS SSA တပ်တို့တိုက်ပွဲဖြစ်ပွားခဲ့တာပါ။တိုက်ပွဲကြောင့်စစ်လက်နက်ပစ္စည်းတွေသိမ်းဆည်းရမိတယ်လို့ RCSS ကထုတ်ပြန်ထားပေမဲ့နှစ်ဖက်တေကြေဒဏ်ရာရရှိမှုကတော့ဖော်ပြထားခြင်းမရှိပါဘူး။ဒေတာတွင်တက်မှုတွေကတော့အစိုးရတပ်ဖက်ကနှစ်ဦးတည်ဆုံးပြီးနှစ်ဦးတန်ရာရရှိတယ်လို့ပြောပါရယ်
။လာမယ့်2020ရွေးကောက်ပွဲမှာဆက်လက်ပါဝင်ရှင်ပြိုင်သွားဖို့တိုက်တွန်းမှုတွေရှိနေပေမဲ့အသက်အရွယ်ရဝင်ရောက်ရှင်ပြိုင်အရွေးခံမှာမဟုတ်တော့ဘူးလို့မွန်ပြည်နယ်လွှတ်တော်ဥက္ကဋ္ဌတော်တင်ဤကပြောပါရယ်။တော်တင်ဤဟာမကြာခင်အသက်85နှစ်ပြည့်တော့မှာမို့လှုပ်ရည်ကံရည်ရှိတဲ့လူငယ်တွေကိုနေရာဖယ်ပေးချင်တာဖြစ်ပြီး၎င်းနေနဲ့ပါတီလုပ်ငန်းနဲ့နိုင်ငံအကျိုးပြုလုပ်ငန်းတွေကိုဆက်လက်လုပ်ကင်သွားမယ်လို့လည်းသူကပြောပါရယ်။တော်တင်ဤဟာအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီမွန်ပြည်နယ်ဒုတိယဥက္ကဋ္ဌဖြစ်ပြီးတော့1990ထွေထွေရွေးကောက်ပွဲမှာလည်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဖြင့်ရွေးချယ်ခံရတဲ့ဝါရည်နိုင်ငံရေးသမားတူဖြစ်ပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။ရှမ်းပြည်နယ်အတွင်းအရက်သားတွေအစုလိုက်အပြုံလိုက်တပ်ဖြတ်ခံခဲ့ရခြင်းနဲ့တမရောကနေလူခွေရီချိုးဖောက်ခဲ့တာနဲ့ပတ်သက်လို့ရှမ်းလူမှုအဖွဲ့အစည်းတွေကနေသဘောထားထုတ်ပြန်ခဲ့ပါတယ်။အမည်ရဲ့စူးစီးချက်ကိုတော့နိုင်ကွင်းအင်ကနေတင်ဆက်ပေးပါမယ်ရှင်
။ရခိုင်ပြည်နယ်အတွင်းမှာတမကတခြားတိုင်းဒေသတွေမှာလည်းတမရောကနေလူခွေရီချိုးဖောက်မှုတွေလှုပ်ဆောင်ခဲ့တယ်လို့ရှမ်းလူမှုအဖွဲ့အစည်းတွေကပြောဆိုလိုက်ပါတယ်။ခိုင်မြမာနယ်ဇက်ကရှမ်းစစ်ဘေးဒုက္ခသည်များကူညီရေးကော်မတီဝင်ဆိုင်းလင်းကတော့
တိုင်းဒေသတွေခံရတဲ့ကိစ္စတွေဟာတော့အခုလည်းအရင်တော့လည်းခံခဲ့တယ်အခုလည်းခံနေရတယ်ဒါပေမဲ့ရွေးညာနဲ့မတူတာရွေးညာတပြိုင်နဲ့တစ်ချိန်နဲ့မှလလိုဖြစ်သွားတဲ့ကိစ္စဖြစ်တော့ကဘာတဲ့အာယုဒါဆိုင်တဲ့အခုရွေးညာနဲ့ရခိုင်နေမှာပမာတမတော်နဲ့လှုပ်တာဖို့ဖို့ဒီရှမ်းနေကချင်းနေအဲဒီရင်းနေမုန်းနေရှိပါတယ်အဲဒီလိုရရှိခဲ့တယ်ပေါ့နော
်ပြီးခဲ့တဲ့23နှစ်ကတည်းကရှမ်းမြစ်နယ်တောင်ပိုင်းလွယ်လင်ခရိုင်ကိုဟိမ့်မြို့နယ်စိုင်းခုံကျေးရွာနဲ့တပ်ဖွဲ့ဟူကျေးရွာကဒေသခံ56ယောက်ကိုတမတော်ကနေစုလိုက်ပြုံးလိုက်တပ်ပြခဲ့ခြင်းနဲ့ဒေသခံ4သိန်းကျော်ကိုသူတို့ရဲ့နေရကနေအသင်းအာရမမောင်းထုတ်ခဲ့တဲ့ဖြစ်စဉ်ကိုအခြေခံပြီးထောက်ပြပြောဆိုခဲ့ခြင်းဖြစ်ပါတယ်ဇွန်လ16ရက်နေ့ကရှမ်းလူမှုဖွဲ့စည်း18ဖွဲ့ကရှမ်းပြည်နယ်တောင်ပိုင်းကျေးလက်လူထုအစုလိုက်ပြုံလိုက်အသပြခံရမှုအောက်မွေဖွဲ့နေရက်ကောင်းစဉ်နဲ့ပူးတဲသဘောထားထုတ်ပြန်ချက်တစ်ဆောင်ထုတ်ပြန်ခဲ့ပါတယ်အဲ့ဒီထုတ်ပြန်ချက်ထဲမှာ1969ခုနှစ်ဇွန်လ16ရက်နေ့ကရှမ်းပြည်တောင်ပိုင်းလွယ်လင်ခရိုင်ကိုဟိမ့်မြို့နယ်မှာအမျိုးသမီးတွေကလေးတွေပါဝင်ကျေးလက်ရွာလူရွာသား56ဦးကိုစစ်ဆေးရတမတော်ကတပ်ဖြတ်ခဲ့တယ်လို့ဆိုဆွဲထားပါတယ်။ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU အသွင်မှုချုပ်ဆိုင်းလာကလည်းရှမ်းပြည်နယ်မှာလူခွေရေးဆုံးရှုံးနေတယ်လို့ဆိုပါတယ
်။ရှမ်းပြည်နယ်မှာ96 98 98အဲ့ဒီနှစ်တွေမှာအဆိုးအဆုံးအနေအထားမျိုးရောက်ခဲ့တာပေါ့နော်။စတင်လာတာတော့1958ဝန်းကျင်တရုတ်ပြည်ကျူးကျော်လာတာအကြောင်းပြုပြီးတော့မှရှမ်းပြည်မှာတလူမျိုးမတရားမှုတွေကစက်တိုက်ဆိုလိုဖြစ်လာတယ်။အချိန်နဲ့တပြိုင်တည်းမှာပဲကရင်ပြည်နယ်လိုဟာမျိုးကချင်ပြည်နယ်လိုဟာမျိုးပါလေကြည့်ကြတာပဲလေ။နောက်အခုနောက်ဆုံးတော့လောလောလတ်ဖြစ်နေတာရခိုင်ပြည်နယ်နောက်ချင်းပြည်နယ်ပလဲဝါမြို့နဲ့တဝိုက်ပေါ့နော်။အဲ့လိုမျိုးလူပင်းရေးဆုံးရှုံးတာလူမှုတရားမျှတမှုတွေကြောက်ဆုံးနေတာ20ချီပြီးတော့ဖြစ်လာပါလေ
။ကိုဟိမ့်မြို့နယ်တွင်အရသာပြည်သူ56ဦးသတ်ဖြတ်ခံရတဲ့နေ့ကိုရှမ်းမြို့သားလူခွေးရေးနေ့ဖြစ်သတ်မှတ်ကြောင်းဇွန်လ16ရက်နေ့ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ကထုတ်ပြန်ထားပါတယ်။
ဆက်ပြီးတော့ရခိုင်ပြည်နယ်အတွင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းရဲတပ်ဖွဲ့ဝင်တွေအရက်သားတွေမကြာခဏဆိုသလိုအသက်ခံနေကြရသလိုလုံခြုံရေးအားနည်းလာနေတဲ့အခြေအနေတွေရှိနေပါတယ်ဒီအကြောင်းကိုတော့ကိုသက်နိုင်ကနေတင်ဆက်ပေးပါမယ်ရှင်
ရခိုင်ပြည်နယ်ကြောက်တော်မြို့မှာပြီးခဲ့တဲ့ဇွန်လ13ရက်နေ့ကရေးရရှိတယောက်ဓာတ်ထုတ်ခံရပြီးတည်ဆုံသွားခဲ့ပါတယ်။တည်ဆုံသွားသူရေးရရှိဟာပေါဝတ်ကြီးရွာကနေကြောက်တော်မြို့မှာရေးစခန်းမှာတွေ့ဖက်တာဝန်ထမ်းဆောင်နေသူဖြစ်ပြီးသူ့ကိုမျက်နှာဖုံးဆွတ်ထားတဲ့ဆံကယ်စည်းသမား2ယောက်ကဓာတ်နဲ့ထိုးသွားတာဖြစ်တယ်လို့ဒေသခံတွေကပြောဆိုကြပါတယ်။ဒါပေမဲ့လည်းဘေးဖွေးကလောက်ကျန်နေဆိုတာတော့ဒီမပြုတ်နိုင်သေးပါဘူး။ကြောက်တော်မြို့နယ်မှာအရင်ကလေးမြို့ပေါ်မှာတပ်ဖြတ်ခံရတာတွေရှိတာကြောင့်ဒေသခံတွေအနေနဲ့ကြောက်လန့်နေကြရတယ်လို့ကြောက်တော်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းဝင်းကပြောပါတယ်။
အတူတူကျွန်တော်တို့လည်းလည်းကြည့်နေကြလို့လည်းလည်းငယ်တွေကြည့်လို့ဒါတင်ဆုံးသွားတာတော့သိရောသိရတာတော့ဆိုကျွန်တော်ဒီစားလေးပါဂျူဂျာဂျူလိုက်ဆိုတော့ကျွန်တော်တို့တော်တော်ဖြစ်ခဲ့မြို့ပေါ်မှာလည်းပဲဒီကအသက်ဆုံးဆုံးသွားတဲ့လူတွေလည်းကျွန်တော်တို့ရှိခဲ့ဟုတ်ကဲ့အဲ့လိုအချိန်မျိုးတွေကတော့ကျွန်တော်တို့ဒီတူတူတွေဈာလေးမှာဘယ်အချိန်မှာဘယ်လိုအနေထားမျိုးတွေနဲ့ဘယ်လိုပြဿနာတွေဖြစ်လာမလဲဘယ်ကနေဆိုရစားရမလဲဆိုတာကတော့ကျွန်တော်တို့ဒါနေ့တနေ့ရက်တစ်ဖိတ်ဖိတ်နဲ့ကျွန်တော်တို့ကြီးလက်တာစားနေရတဲ့အမှုပေါ့
ပြည်ထောင်စု2019ခုနှစ်စက်တင်ဘာလကလည်းကြောက်တော်မြို့မှာရေစခန်းကတက်ကြကြီးတူနေအနီးမှာဓာတ်ထုတ်ခံရပြီးတည်ဆုံသွားတယ်လို့ဩဂုတ်လမှာလည်းကြောက်တော်ရေရင်စိုက်ကမ်းမှာမြို့နယ်ရေတပ်ဖွဲ့မှူးတူကိုမြင်မသိလူတစုကဓာတ်ထုတ်မှုတွေဖြစ်ပေါ်ခဲ့တာလည်းဖြစ်ပါတယ်။ရခိုင်မြောက်ပိုင်းမှာရေစခန်းတွေလည်းမကြာခဏဆူဆူတိုက်ခိုက်ခံနေရပြီးရေတပ်ဖွဲ့ဝင်တွေတည်ဆုံတာလည်းရှိနေပါတယ်။ပြည်ထောင်ရဲ့ပိုင်းကလည်းရတိတော်မြို့နယ်ဒုံပိုက်ရေစခန်းကိုအဲအဖွဲ့ကဝင်တိုက်ခဲ့တာရှိပါတယ်။အခုလိုရခိုင်မြောက်ပိုင်းမှာရေစခန်းတွေတိုက်ခိုက်ခံရတာနဲ့ပတ်သက်ပြီးတပ်မတော်သတင်းမှန်ပြန်ကြားရေးဖွင့်ပြောခွင့်ရဘူမှုရှော့ဇော်မင်းထွန်းကအခုလိုပြောပါတယ်
။ဒီမှာမဟုတ်တဲ့နိုင်ငံတော်ရဲ့တရားဥပဒေရှင်တွေအောင်ရနေတဲ့ရစခန်းတွေရတာပုံနဲ့ပြမတာတိုက်ခိုက်ချင်အောင်ခုရလို့မျိုးအခြေအနေဖြစ်တာ
ရစခန်းတွေကိုဝင်တိုက်တာဟာတပ်မတော်ကရစခန်းတွေမှာရေးရောင်ဆောင်နေထိုင်တာတွေကြောင့်ဝင်တိုက်ရတာဖြစ်တယ်လို့ရခိုင်လက်နက်ကိုင်အဖွဲ့ဘက်ကပြောပါတယ်ဒီလာအတွင်းမှာလည်းရတိတော်မျိုးနဲ့သစင်းမြန်ရစခန်းတိုက်ခိုက်ခံရပြီးရတာဝင်းဝင်တွေဖမ်းဆီးခံထားရပါတယ်လက်ရှိချိန်မှာလည်းစစ်တွေမျိုးပေါ်မှာရှိတဲ့ရစခန်းတွေမှာလုံခြုံရေးတွေတူးမြင်ထားတယ်လို့ရှန်စီယူတွေကိုစနစ်တကျပြုတ်ပြင်ထားတာကိုလည်းတွေ့နေရပါတယ်
ခုဆက်ပြီးတရင်အချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ပနားမအပြစ်ရလက်မှတ်ရေးထိုးနိုင်ရတဲ့အတွက်အစိုးရတပ်မတော်နဲ့နှစ်ဖက်ဆွနုပွဲတွေပြန်လည်စတင်ဖို့လိုလားကြောင်းမြောက်ပိုင်းမဟာမိတ်အဖွဲ့ကပြောပါရယ်။ရခိုင်ပြည်နယ်အမ်းမြိုနယ်ဓာတ်လက်ကျေးရွာအုပ်စုကဒေရခန်တရားကျော်ဟာစားနပ်ရိက္ခာအခက်ခဲကြောင်းမြို့ပေါ်မှာခိုလုံနေကြရပါရယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးပါပါ။ကိုရိုနာဗိုင်းရပ်စ်ကာယောဂါကုသဆေးနဲ့ကာကွယ်ဆေးတွေထုတ်နိုင်အောင်သုတေသနလှုပ်ဆောင်မှုတွေဟာနှင်းနှင်းမြန်းမြန်းတိုးတက်လာနေတယ်လို့WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်တိုးတက်မှုအလားအလာကောင်းတဲ့ကာကွယ်ဆေးအနည်းဆုံးအမျိုးပေါင်း200လောက်ရှိပြီးအဲ့ဒီထဲက10ခုလောက်ကိုအခုလူသားတွေနဲ့စမ်းသပ်နေကြောင်းနဲ့3မျိုးကတော့လမ်းမဲ့သတင်းပတ်အနည်းငယ်အတွင်းမှာပဲဆေးခံတွေမှာစမ်းသပ်တဲ့အဆင့်3ကိုရောက်တော့မယ်လို့ WHO သုတေသနပညာရှင်တွေအကြီးအကဲကပြောပါတယ်ဒါကလို့ခေါ်တဲ့ American နိုင်ငံကိုကလေးပွားတွေကမိဘတွေနဲ့အတူတရားဝင်ရောက်ရှိလာတဲ့ကလေးငယ်တွေအတွက်အကာအကွယ်ပေးထားတဲ့အစီအစဉ်ကိုလက်ခံကြောင်းအမေရိကန်တရားရုံးချုပ်ကကျေးဇူးပေးနေမှာဆုံးဖြတ်လိုက်တဲ့အတွက်ဒီအစီအစဉ်နဲ့ရောက်နေသူအနည်းဆုံး6သိန်းခွဲလောက်ကို Trump အစိုးရအဖွဲ့ကသူ့ရဲ့ဌာနေကိုပြန်ပြီးပို့ခွင့်မရှိတော့ပါဘူးမြန်မာတစ်တော်အားလုံးကိုပထမဆုံးချိန်ဖြစ်နဲ့လေလံမှတ်တမ်းတင်ထားရှိမယ်ငါးနှစ်စီမံကိန်းတရက်ကိုစတင်တော့မယ်လို့ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO ကပြောပါတယ်ယူရိုငွေ8သန်းအသုံးပြုသွားမယ်မြန်မာနဲ့ဖင်လန်နှစ်နိုင်ငံပူးတွဲစီမံကိန်းကိုဒီသတင်းပတ်ထဲမှာစတင်ခဲ့တာဖြစ်ပြီးကမ္ဘာကြီးပုံနှိပ်လာမှုကိုတုံ့ပြန်ရမှာမြန်မာနိုင်ငံအတွက်အကူအညီရစေဖို့လည်းရည်ရွယ်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်မဟုတ်တဲ့အဖွဲ့ဝင်နေရာအတွက်ရွေးချယ်ပွဲတွေကိုဗိုလ်တဖူးနေကကျင်းပခဲ့ရမှာအိန္ဒိယ၊အိုင်ယာလန်၊မက္ကဆီကိုနဲ့နော်ဝေးနိုင်ငံတို့အရွေးခံခဲ့ရပြီးဗိုလ်တဖူးနေကမဲရီအတွက်၃ပုံ၂ပုံပြက်ပြက်သားသားမဲရခဲ့ကြတဲ့ကင်ညာနဲ့ဂျဘူတီနိုင်ငံတို့အတွက်ဒုတိယအကြော့ရွေးချယ်ပွဲကိုချယ်ဆီပရင်းနယ်မှာထပ်မံပြုလုပ်ရမှာကင်ညာကပုတ်ခါတီကန်နဲ့အနိုင်ရခဲ့ပါတယ်။တောက်ချန်နဲ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တောတာရှင်ပေါင်းစိတ်ချမ်းသာကိုကြမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်ရသက်ပါ။
This program has come to you from the Voice of America, Washington.